မင်္ဂလာညချမ်းပါခင်ဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2019ခုနှစ်ဇူလိုင်လ18ရက်ခြာသာဝတီနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုည9နာရီကနေ10နာရီထိဒိုင်းလိုမီတာ1925 32နဲ့လိုင်းလိုမီတာ190ဖြင့် VOA ရဲ့ Facebook စာမျက်နှာကနေလည်းထိုက်ရိုက်ထုတ်လွှင့်ပေးနေဖြစ်ပါတယ်ခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကထုံးတဲ့ဝေဖန်တာခံရတဲ့အမျိုးသမီးအောက်လွတ်တော်မကသမ္မတနဲ့ထောက်ခံသူတွေကိုတွစ်တာလူမှုကွန်ရက်ကနေတုံ့ပြန်လိုက်ပါတယ်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေဟာဒေသရင်းကိုပါရက်ခတ်လာနိုင်တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာထုတ်ကိုယ်စကားသတိပေးပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစော်ဝန်းလိုင်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရခိုင်လက်နက်ကိုင်အဖွဲ့အေအေကိုငွေကြေးထောက်ပံ့မှုနဲ့စင်ကာပူကနေပြည်နယ်နံပေးပြီးမာအာနာပိုင်တရဲ့ဖမ်းဆီးတာခံရတဲ့သူ6ယောက်နဲ့ပတ်သက်ပြီ
းကောင်းလို့ဒီပါတော့ကျွန်တော်တို့သတင်းသူတို့တန်တာကြားအောင်နော်ဒီချိန်ကြီးပေါ့နော်သတင်းထုတ်ပြန်မှုလည်းမရှိဘူးဘယ်မှာသူတို့
ရခိုင်ခြေစပ်ရခိုင်မြို့သားကွန်ရက်ဥက္ကဋ္ဌကိုတင်ထူအောင်ပြောဆိုတာဖြစ်ပါတယ်ဒီကြောင်းပြည်စုံကိုတော့မကြာခင်မှာနားဆင်ရပါပါဒါပြင်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တွေအတွင်းမှာမြန်မာစစ်တပ်တွေနဲ့အေအေလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကြောင်းတခါ H1N1 ရာသီထုတ်ခွေးကြောင့်ဒေသသူတွေအတွက်ဟာ59ယောက်ရှိသေးပြီဖြစ်တယ်ဆိုတာပါဝင်ထိုင်းနိုင်ငံမှာပြည်သူ့အဖြစ်ရောင်းစားခံရတဲ့မြန်မာနဲ့လာအိုနိုင်ငံသား12ဦးကိုထိုင်းရဲတပ်ဖွဲ့ကကယ်တင်လိုက်တာစတဲ့သတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းနိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကနေရရင်ဆိုမာလီယာနိုင်ငံကိုပြန်လာပဲကောင်းတယ်ဆိုပြီးထပ်တလဲလဲပြောနေတဲ့အမျိုးသမီးအောက်လွတ်တော်အမတ်အီရန်အိုမာသမ္မတနဲ့ထောက်ခံသူတွေကိုတွစ်တာလူမှုကွန်ရက်ကနေတုံ့ပြန်လိုက်ပါတယ်လူကရွေးချယ်တဲ့အောက်လွတ်တော်ထဲမှာထိတ်ထိတ်တန်တန်ရောက်ရှိနေတာဖြစ်ပြီးသမ္မတအနေနဲ့ဒါကိုလည်းရင်ဆိုင်ရလိမ့်မယ်လို့မနေ့ကပဲပြောလိုက်တာပါအသားရောင်ရှိသူအမျိုးသမီးအောက်လွတ်တော်အမတ်လေးဦးရဲ့တိုင်းပြည်ပေါ်တစ္ဆာရှိမှုကိုမင်းကုန်ထုတ်နေပြီးနေရပြန်တဲ့လို့ပြောနေတဲ့သမ္မတထရန့်ကတော့လေးရဇက်တိုက်ဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲလွတ်တော်မတ်အိုမာကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။သမ္မတထရန့်ကတော့မင်းနောက်ပိုင်းတော့ကမြောက်ကရိုလိုင်းနားပြည်နယ်ကစီယိုရီခီးစဉ်အတွင်းမှာလည်းအလားတူဆက်လက်ထုတ်နှက်ပြောဆိုခဲ့တာပါ။အင်္ဂါနေ့မှာတော့သမ္မတထရန့်ရဲ့လူမျိုးရေးခွဲခြားတဲ့သဘောမျိုးမှတ်ချက်ပြီးပြောဆိုခဲ့တဲ့အပေါ်ရှုတ်ချတဲ့ဆိုတဲ့ကိုအတိုက်ခံဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွတ်တော်မှာဆုံးဖြတ်ရမှာတော့သမ္မတရဲ့ Republican Party ကလွတ်တော်အမတ်၄ဦးအပါအဝင်ထောက်ခံမဲ့240ကောက်ခံမဲ့189မင်းနဲ့အတည်ပြုခဲ့ပါတယ်
။ဂျပန်နိုင်ငံတိုကျိုမြို့က Animation ရုပ်ရှင် Studio တခုမှာမိရှုပ်မှုအဖြစ်တန်တရားရှိတဲ့ဖြစ်စဉ်တွင်တစ်ဆုံးသူလူပေါင်း23ယောက်ထက်မနည်းရှိတယ်လို့အာနာဘိုင်နေကခန့်မှန်းနေကြပါတယ်။Kyoto Animation Company ရဲ့တုံးတအဆောက်အုံမိလာမှုတွင်တည်ဆုံသူ13ယောက်ကိုအတည်ပြုထားပြီးနောက်ထပ်10ဦးကတော့အပေါ်ဆုံးတမှာသတိလစ်နေတာတွေ့ရပြီးအသက်ရှင်တဲ့လက္ခဏာမတွေ့ရဘူးလို့လည်းမိသားတပ်ဖွဲ့ဝင်တွေကပြောပါတယ်။မိလာမှုတွင်စိုးရိမ်ရတဲ့အခြေအနေရှိသူတချို့အပါအဝင်လူပေါင်း30ကျော်လည်းဒဏ်ရာရခဲ့ပါတယ်။အဆောက်အုံထဲဖောက်ထွင်းဝင်ရောက်ခဲ့တဲ့အမျိုးသား2ဦးကတေကြဆန်းလို့အော်ဟစ်ပြီးလောင်စာဆီနဲ့မိရှုပ်ခဲ့တာလို့လည်းရဲတပ်ဖွဲ့ကပြောပါတယ်။မိလာမှုဖြစ်ပွားချိန်အဆောက်အုံတွင်လူ90လောက်ရှိနေခဲ့တာပါ။မိရှုပ်သူအဖြစ်တန်တရားရှိတဲ့အသက်42နှစ်အရွယ်အမျိုးသားဟာလည်းတရားရရှိတဲ့အတွက်နိစ္စရာစေရင်တစ်ခုကိုပို့ဆောင်ခဲ့ရကြောင်းကျိုတိုသတင်းဌာနကဖော်ပြပါရယ်ဝန်ကြီးချုပ်ရှင်စောအဘေကတော့မိလောင်မှုမှာထိခိုက်တေကျရသူတွေအတွက်ဝန်ထဲကြောင်း Twitter လိုမှုကန်ကနေရေးသားခဲ့ရပါရယ်ဂျပန်နိုင်ငံဟာရောက်စုမှုကင်းကြီးတွေဖြစ်ပွားမှုနှုန်းနဲ့ပတ်ပင်လဲလူသတ်မှုကြီးတွေဖြစ်ပွားလို့ရှိပါရယ်ပြီးခဲ့တဲ့မေလနောက်ပိုင်းမှာတော့လည်းကာဝါဆာကီမြို့မှာဓာတ်နဲ့တိုက်ခိုက်မှုကြောင့်အကြောင်းသူမိန်းကလေးတဦးနဲ့အမျိုးသားတဦးတို့သေဆုံးခဲ့ပါရယ်2016ခုနှစ်တုန်းကလည်းမတန်ဆန်းသူတွေနေထိုင်ရာကြီးတစ်ခုကိုအမျိုးသားတယောက်ကဖောက်ထုတ်ရောက်ခဲ့ပြီးဒါနဲ့ထိုးခဲ့ရာကလူ19ယောက်သေဆုံးခဲ့ပါသေးတယ်
။ UN နိုင်ငံတော်လှန်ရေးပြည်ဆောင်တပ်ကရေနံမောက်ကိုတင်ဖို့လေဆိုတဲ့ဆွဆွချင်းနဲ့နိုင်ငံခြားရေနံတင်သမောတင်းကိုဒီနေ့ပဲဖမ်းဆီးလိုက်တဲ့အကြောင်းနိုင်ငံမယုံမြင်ထံကြားကပြောလိုက်ပါရယ်။ UN နိုင်ငံလာရဲကျွန်းတောင်ဘက်ဟော်မုတ်ရေလက်ချမ်းမှာတနင်္လာနေ့ကဂျာပြန်ဟန်တာဖမ်းဆီးခဲ့တဲ့တင်မောမှာတင်မောသား12ယောက်လိုက်ပါလာတဲ့အကြောင်းလဲတင်းကဖော်ပြခဲ့တာပါ။ဖမ်းဆီးလိုက်တဲ့တင်မောဟာလောင်စာဆီလီတာတစ်တန်းလောက်မောက်ကိုတင်ပို့မှုနဲ့ပတ်သက်တဲ့အကြောင်းပြောပေးမယ်။ဘယ်နိုင်ငံကတင်မောဆိုတာကိုတော့မပြောပါဘူး။အရက်ဆော်မြပြည်အောင်စု UAE ခြေဆိုင်ပနားမအလန်တီရေနံနေတင်မော Amphiria ဇူလိုင်လ14ရက်နေ့က UN ရေပိုင်ထဲမှာပျောက်ဆုံးသွားခဲ့ပြီးနောက်မှာပဲဖမ်းဆီးမှုတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။UN တော်လိုင်းပြည်ဆောင်တပ်ကအစောပိုင်းမှာတင်မောကအရေးပေါ်အကူအညီတောင်းခံချက်ရရှိခဲ့ပြီးနောက်ပိုင်းမှာတော့လောင်စာဆီမောက်ကိုမှုနဲ့တရားရုံးကဖမ်းဆီးမိန့်ထုတ်လိုက်တဲ့အတွက်ထိန်းသိမ်းခဲ့တာဖြစ်ကြောင်းသတင်းတွေကဖော်ပြပါတယ်။ UN နိုင်ငံကမောင်ကိုသမားတွေကရင်းနှီးနှီးကိုပြပတင်ဖို့ကြိုးစားတာလို့လည်းဆိုပါတယ်။ UN နိုင်ငံနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြား နျူကလ িয়ার ဆန်ရ2015နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်သမ္မတဒေါ်နယ်ထရန့်ပြီးခဲ့တဲ့နှစ်ကနှုတ်ထွက်သွားခဲ့ပြီးတဲ့နောက်အီရန်ပေါ်တန်ခတ်မှုတွေချမှတ်ခဲ့သလိုရင်းနှီးတင်ပို့မှုတွေကိုလည်းပြစ်ပင်ခဲ့ရတာကအမေရိကန်နဲ့အီရန်တို့ကြားတင်းမာမှုတွေကြီးထွားလာနေချိန်မှာပဲဖမ်းဆီးမှုနဲ့ကြုံခဲ့ရတာလည်းဖြစ်ပါတယ်
။အိန္ဒိယနိုင်ငံအနေနဲ့လက်မြက်နေပြင်တောင်ပိုင်းကိုလူမပါတဲ့အာဂတရင်လွတ်တယ်မဲ့အစီအစဉ်ကိုလာမဲ့ဇူလိုင်လ22ရက်တနင်္လာနေ့မှာနောက်တစ်ကြိမ်ထပ်မံကြိုးပမ်းသွားမယ်လို့အိန္ဒိယအာကာသအေဂျင်စီကပြောပါတယ်နေပညာပိုင်းဆိုင်ရာအခက်အခဲကြောင့်ချန္တရာယန်2အာကာသယာဉ်ကိုပြီးခဲ့တဲ့ဒီနေ့ပတ်တုန်းကလွတ်တယ်မဲ့အစီအစဉ်ပြောသွားပြီးတဲ့နောက်အခုလိုထပ်မံလွတ်တယ်မှုစီစဉ်တာပါပါဠိလိုလှအာကာသယာဉ်လို့အမည်ရတဲ့ချန္တရာယန်အာကာသယာဉ်ဟာလှမျက်နှာပြင်မှာရေရှိတယ်လို့အရင်အိန္ဒိယကလွတ်တင်ခဲ့တဲ့အာကာသယာဉ်ကရရှိခဲ့တဲ့အချက်လက်တွေခိုင်မာမှုရှိမရှိသိကြအောင်ထပ်မံလေ့လာဖို့လှမျက်နှာပြင်ရဲ့အဝေးဆုံးအပိုင်းပေါ်ကိုညှင်းသွားသောဆင့်သက်ပြီးသူ့တေသနာပြုလုပ်မှာဖြစ်ပါတယ်။တကယ်လို့ဒီအမေရိကန်ဒေါ်လာတန်140တန်ဖို့ရှိတဲ့အစီအစဉ်သာအောင်မြင်ခဲ့မှာဆိုရင်အိန္ဒိယဟာလှမျက်နှာပြင်ပေါ်ကိုအာကာသယာဉ်နဲ့ညှင်းသားစွာဆင့်သက်နိုင်တဲ့အမေရိကန်ရုရှားနဲ့တရုတ်နိုင်ငံတို့နောက်ကနေလင်းနိုင်ငံမြောက်ဖြစ်လာမှာပါ။အမေရိကန်အပိုလိုအာကာသယာဉ်နဲ့လှကဘာပေါ်ကိုလူဆင့်သက်နိုင်တဲ့ညှင်းကားစံမြောက်နှစ်ပတ်လည်ပွဲတွေကိုအမေရိကန်ပြည်ထောင်စုကအခုသတင်းပတ်အတွင်းမှာပဲကျင်းပနေကြပါတယ်။
VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်မြန်မာပိုင်းစီစဉ်ရဲ့ကြာသာပတ်နေ့ညပတ်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေဟာဒေသတွင်းကိုပါရိုက်ခတ်လာနိုင်တဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာထုတ်ကိုယ်ချက်ကတတိပေးလိုက်ပါရဲ့။လူခွင့်ရေးပြဿနာတွေကြောင့်ငြိမ်းချမ်းရေးနဲ့လူညွန်ရေးအတွက်စိုးရိမ်စရာအခြေအနေတွေကြုံရနေတာတွေကိုဒေသတွင်းနိုင်ငံတွေဝန်ဝင်ဖြစ်ရှင်းကြဖို့လဲမလေးရှားနဲ့ထိုင်းနိုင်ငံခီးစဉ်အဆုံးသတ်ဖြစ်မလေးရှားနိုင်ငံကသတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂထုတ်ကိုယ်ချက်ရန်ဤလီကပြောဆိုလိုက်တာပါ။မြန်မာနိုင်ငံကဒုက္ခသည်တသန်းခွင်းလောက်ဟာအိန္ဒိယဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာရောက်ရှိနေကြပြီးလူမောင်ကုန်မှုအန္တရာယ်ရှိနေတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ရှေ့တောင်နိုင်ငံရှေ့တောင်အာရှနိုင်ငံများသင်းအာဆီယံအနေနဲ့အဖို့ဝင်မြန်မာနိုင်ငံကလူခွင့်ရေးခြေနေတွေကိုဦးစားပေးဖြည့်ရှင်းကြဖို့လည်းတိုက်တွန်းနေတာပါ။လက်တလောရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AAU ချလက်နက်ကင်ပြစ်ခတ်တွေကြောင့်လူပေါင်း 95,000 လောက်အိုးအိမ်ဆုံးခွာထွက်ပြေးနေရတာတွေပါဝင်အရေးကြီးဖြည့်ရှင်းရမယ့်ပြဿနာတွေရှိနေတာကိုလည်းအထူးကိုယ်စားကပြောဆိုခဲ့တာပါ။ဒီမှာဆိုရတော့လူခွေထုကိုယ်စားရဲ့တင်ပြချက်တွေဟာတစ်ဖက်သက်ဆန်တဲ့အပြည့်အစုံမဆန်ဘူးဆိုပြီးမြန်မာနိုင်ငံကိုဝန်ခွင့်ပေးဖို့ညှင်းဆန်ထားတာပါ။ထုကိုယ်စားရဲ့ရင်းလေးဟာအခုနောက်ဆုံးခီးစဉ်အတွင်းတွေ့ရှိချက်တွေအပဝင်မြန်မာနိုင်ငံဆိုင်ရာစုံစမ်းတွေ့ရှိမှုတွေကိုစက်တင်ဘာလနဲ့ကျင်းပမယ်ကုလသမဂ္ဂလူခွေကောင်စီနဲ့အောက်တိုဘာလထဲမှာကျင်းပမယ်အထွေထွေညီလာခံတွေမှာတင်ပြသွားမှာလည်းဖြစ်ပါတယ်
။မြန်မာအပါဝင်အရှိတောင်အာရှတိုက်အတွင်းကမွေးရည်ဆွေးဝါးဂိုင်းတွေဟာဒေသတွင်းမှာမော်လိုပေါ်မြလာနေတဲ့ကာစီနိုလောင်းကစားဌာနတွေကတဆင့်မက်သမ်ဖက်တမင်းစိတ်ကြွစေးရောင်းချမှုကနေတနှစ်ကိုအမေရိကန်ဒေါ်လာဘီလီယံ60အထိရနေကြောင်းကုလသမဂ္ဂကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာပေါ်ပြထားပါတယ်။ဒေတာရင်းကောင်းမွန်လာနေတဲ့လမ်းပန်းဆက်သွယ်ရေးကိုအခွင့်ကောင်းယူပြီးမြန်မာနိုင်ငံကထုတ်လုပ်တဲ့စိတ်ကြွစေးတွေအိန္ဒိယနိုင်ငံတွေကဈေးကွက်တွေကတဆင့်ဩစတြေးလျနဲ့ဂျပန်တို့အထိတင်ပို့ရောင်းချနေတယ်လို့အစီရင်ခံစာမှာပေါ်ပြပါတယ်။စစ်ကြောဈေးတွေကိုအလုံးကြီးနဲ့ထုတ်လို့ရောင်းချနေတာကြောင့်ဈေးတွေထိုးကျကုန်ပြီးမွေးဆွေးဆွဲသူဥယျာဉ်လည်းများပြားလာနေတယ်လို့ UNODC ကုလသမဂ္ဂမွေးဆွေးဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာနကပြောပါတယ်။အနိုင်ဆုံးအဆင့်ခံမှန်းတစ်ချက်မှုတွေအရအရှိတောင်အရှတိုက်အတွင်းကမွေးရည်ရာစာတွေဟာစစ်ကြောဈေးရောင်းချပြီးနှစ်စဉ်ဒေါ်လာ60ဘီလီယံလောက်ရနေတယ်လို့ UNODC ရဲ့အရှတိုက်ဆိုင်ရာဌာနကိုယ်စားလှယ်ဂျယ်ရမီဒေါက်ကလပ်စ်ကဘန်ကောက်မြို့မှာဒီကနေ့ကျင်းပတဲ့အစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာပြောပါတယ်။မက်သက်ဖက်တမင်းအပြင်တခြားအပြင်နဲ့ရာဘခရစ်စတမတ်နဲ့အိုက်စ်မွေးရည်ဆေးတွေဖန်ဆင်းရမိမှုဟာလည်းလွန်ခဲ့တဲ့9နှစ်အတွင်း3000ဒေါ်လာကျောင်းစီရင်ခံစာမှာဖော်ပြပါတယ်။2013ခုနှစ်တုန်းကအရှိနဲ့အရှိတောင်အာရှတိုက်တွင်စိတ်ကြွဆေးတန်ချိန်40ဖမ်းမိခဲ့ပေမဲ့မနစ်ကတော့တန်ချိန်120ဖမ်းမိခဲ့တယ်လို့စီရင်ခံစာမှာဖော်ပြပါတယ်။ဒေသတွင်းရဲတပ်ဖွဲ့တွေဖန်ဆင်းရမိတဲ့စီရင်နဲ့လောက်လိုက်သတင်းတွေကိုအခြေခံပြီးဒီစင်းစရာကိုပြုစုခဲ့တာလို့ပြောပါတယ်။
တရုတ်နိုင်ငံမှာဇန်နဝါရီလကတည်းကဖက်ဆီခံထားတဲ့တရုတ်ဩစတြေးလျနိုင်ငံသားနိုင်ငံရေးတိုက်ခိုက်နယ်စာရေးဆရာကိုဘေကျင်းမြို့တော်ကထိန်းသိမ်းစခန်းကိုပြောင်းရွှေ့ပေးလိုက်တဲ့သတင်းရရှိတဲ့အကြောင်းဩစတြေးလျကပြောဆိုလိုက်ပါတယ်။ ရဟန်းကျုံကိုပြောင်းရွှေ့လိုက်တဲ့တင်ကိုမိသားစုထံကသိရှိခဲ့ရကြောင်းနဲ့တရုတ်ဆိုအတောင်ရှိသူတွေထံကအတိပြုချက်ရဖို့ကြိုးစားနေတဲ့အကြောင်းလဲဩစတြေးလျနိုင်ငံခြားရေးနဲ့ကုန်သွယ်ရေးဝန်ကြီးဌာနကဒီနေ့ပဲပြောလိုက်တာပါ။ကောင်စစ်အရာရှိတွေတွေ့ဆုံကိုရရှိထားပြီးရှင်းနေတဲ့တွေ့ခွင့်ရဖို့ထပ်မံတောင်းခံထားတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။ဒီနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူလူခန်းကတော့အမှုကိုနိုင်ငံတော်လူညွန်ရေးရရှိစုံစမ်းစစ်ဆေးနေတဲ့အကြောင်းနဲ့ဥပဒေကြောင်းအရခန်းစား권ရှိတဲ့အခွင့်အရေးတွေကိုပေးရထားတဲ့အကြောင်းဘေကျင်းမြို့တော်မှာတင်းတောက်တွေကိုပြောဆိုခဲ့တာပါ။တရုတ်တပ်မဟောင်းကနေဒီမိုကရေစီရဲ့လှုပ်ရှားသူနဲ့စားရေးဆရာတူဖြစ်လာတဲ့ရန်ကုန်တော့ဇနီးနဲ့သမီးတို့နဲ့အတူနယူးယောက်မြို့ကနေလေယောင်းကရောက်လာတဲ့တရုတ်နိုင်ငံကွမ်ကျွန်းမြို့မှာလူညွန်ရေးအာဏာပိုင်တွေကဖမ်းဆီးခဲ့တာပါ။မိသားစုနဲ့အတူရှမ်းအင်းမြို့ကိုခီးစက်ဖို့စီစဉ်ထားရင်းနဲ့ဖမ်းဆီးခံခဲ့ရတာလည်းဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုတဲကဝင်ရောက်လာနေကြတဲ့တရားမဝင်ရှေ့ပြောင်းချစ်ချနေထိုင်လူသူတွေကိုဘလို့နည်းနဲ့အကောင်းဆုံးဟန်တန်းနိုင်မလဲဆိုတော့ကိုမက္ကဆီကိုအမေရိကတက် 11 နိုင်ငံတို့နဲ့ဆွေးနွေးမှုတွေအဆင်မပြေဖြစ်နေတာကြောင့်အမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပေးယိုဟာလက်တင်အမေရိကတက်နိုင်ငံတွေကခေါင်းဆောင်နေနဲ့မြင်းနဲ့ချင်းဆိုင်ဆွေးနွေးဖို့အဲ့ဒီဒေသကိုမကြခင်တောရောက်ဖို့ရှိနေပါတယ်။အခုဒီပန်ကုန်ပိုင်းမှာစတင်မဲ့ခေးစဉ်အကြံပြင်းကိုအမေရိကန်နိုင်ငံရဲ့ချိုင်းနာပြောခွင့်ရမော်ဂန်အော်တီဂတ်စ်ကပြောပြခဲ့တာပါ။ဇူလိုင်လ16ရက်ကနေ27ရက်နေ့ထိကြာမြင့်မဲ့ခေးစဉ်အတွင်းအာဂျင်တီးနားနိုင်ငံဘွယ်နိုအိုင်ရက်စ်အီကွေဒေါ်နိုင်ငံ၊မက္ကဆီကိုနိုင်ငံမြို့တော်၊မက္ကဆီကိုစီးတီး၊ဆန်ဆာဗီရိုမြို့တို့ကိုတွားရောက်ပြီးလူမျိုးဆိုင်ရာကိစ္စရပ်တွေတိုးချဲ့ပူးပေါင်းဆောင်ရွက်ရေးအမေရိကန်နေနဲ့လူ့ခွင်ရဒီမိုကရေစီအရေးတွေကိုအလေးထားလှုပ်ဆောင်ဖို့တာဏိထာချထားတဲ့ကိစ္စရပ်တွေအထူးသဖြင့်ကျူဘာ၊နိုင်ကာရာဂွာ၊ဗင်နီဇွဲလားနိုင်ငံတွေကလူမျိုးရေးအတွက်ကြိုးပမ်းမှုတွေကိုအမေရိကန်ကကူညီပေးမဲ့အရေးတို့အပြင်အဲ့ဒီနိုင်ငံတွေကနိုင်ငံသားတွေစီးပွားအခွင့်အလမ်းပုံမှုကောင်းလာရေးတို့အတွက်ပူးပေါင်းဆောင်ရွက်မှုတွေတိုးချဲ့လှုပ်ဆောင်မဲ့အစီအစဉ်တွေကိုဆွေးနွေးသွားမယ်လို့ပြောပါတယ်။အာဂျင်တီးနားနိုင်ငံမှာရှိနေစဉ်တွင်ဒေသတွင်းမဟာမိတ်နိုင်ငံအနေနဲ့ပူးတွဲကျင်းပမဲ့အကြမ်းဖက်မှုတပ်ဖြည့်ညီလာခံတက်ရောက်တာအပြင်ဖီနိုဂါရစ်မျိုးကဘာသာရေးဌာနတိုက်ခိုက်ခံရတာကြောင့်လူ85ဦးသေဆုံးသွားတဲ့25နှစ်မြောက်အခမ်းအနားကိုလည်းတက်ရောက်မှာပါ။အဲ့ဒီဂျူးဘာသာရေးဌာနတိုက်ခိုက်မှုကိုဟက်စ်ဘိုလာနဲ့အီရန်တို့ကပြုလုပ်ခဲ့တယ်လို့အာဂျင်တီးနားအစိုးရကပြောပါတယ်
။ရုရှားနိုင်ငံက S-400 အမျိုးအစားမစ်ဆိုင်းတို့ကာဝေးစနစ်ကိုလက်ခံလိုက်တဲ့အတွက်တူကီနိုင်ငံကိုအမေရိကန်က F-35 စတက်ဂျက်တိုက်လိရင်အစီအစဉ်ကနေတည်ဝင်ပဲဖြစ်လိုက်ပါတယ်။ရုရှားနိုင်ငံကမစ်ဆိုင်းတို့ကာဝေးစနစ်ကိုလက်ခံလိုက်တဲ့အတွက်အမေရိကန်ရဲ့အစီအစဉ်မှာဆက်လက်ပါဝင်ခွင့်ပြုဖို့မဖြစ်နိုင်တော့တဲ့အကြောင်းအင်ဂျီနီယာကမနေ့ကပဲပြင်ညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ F-35 တိုက်လိရင်အစီအစဉ်ရဲ့အဆင့်မြင့်ဆွမ်းရည်ကိုသိရှိနိုင်မဲ့ရုရှားရဲ့ထောင်လိုင်းရေးလုပ်ငန်းတွေနဲ့အတူလက်တွဲဖို့မဖြစ်နိုင်ကြောင်းလည်းပြောဆိုခဲ့တာပါ။မြောက်အတ္တလန္တိတ်စာချုပ်ဖွဲ့နေတိုးရဲ့မဟာမိတ်တူကီနိုင်ငံကရုရှားရဲ့အဆင့်မြင့်ရေဒါထောင်လိုင်းရေးနည်းပညာကိုအသုံးပြုဖို့ဆုံးဖြတ်လိုက်တဲ့အတွက်တူကီနိုင်ငံထဲမှာရှိတဲ့နေတိုးဖွဲ့ရဲ့ကာဝေးစနစ်ကိုထောက်လန်းနိုင်လိမ့်မယ်လို့လည်းအမေရိကန်ကယူဆထားပါတယ်။ရုရှားလို S-400 ကာဝေးစနစ်ဟာနေတိုးဖွဲ့ထဲမှာနောက်ဆုံးပေါ်စတက်ဂျက်တက်လျင်အမျိုးအစားဖြစ်တဲ့အမေရိကန်ရဲ့ F-35 ပါဝင်မဟာမိတ်ဖွဲ့ဝင်တွေရဲ့တိုက်လေယာဉ်တွေကိုပြစ်မှတ်ထားနိုင်ခြေရှိတယ်လို့လည်းယုံကြည်ထားတာပါ။အမေရိကန်ကာဝေးဝန်ကြီးဌာနကလက်ထောက်ဝန်ကြီးတူဖြစ်သူ Alan Lott ကတော့တူကီကို F-35 တက်လက်ရည်အစီအစဉ်ကနေစိုင်းငံ့ထားပြီးတဖြည်းဖြည်းချင်းပြည့်ပြည့်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းနိုင်တို့ချင်းကြပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်သလိုကျွန်တော်တို့ရဲ့ Facebook ဆောင်မြင်တာကနေလည်းနားဆင်ဖတ်ရှုနိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုထင်ဆက်ပေးသွားမှာဖြစ်ပါတယ်။ရခိုင်လက်နက်ကိုင်းအေအေကိုငွေကြေးအရာကူညီထောက်ပံ့တာထောက်ခံစည်းရုံးတာတွေလုပ်တယ်ဆိုပြီးတော့စင်ကာပူအစိုးရကနေပြည်နယ်နယ်ပေးလိုက်တဲ့ရခိုင်လူငယ်6ဦးကိုမြန်မာလူမျိုးရေးတာဝန်ရှိသူတွေဘက်ကထိန်းသိမ်းထားပြီးခုချိန်ထိဘယ်မှာထားရှိသလဲဆိုတာကိုအတိအကျအတိမပြုနိုင်သေးပါဘူးဒီကိစ္စအပေါ်မှာမြန်မာအစိုးရဘက်ကလည်းစုံတရာထုတ်ပြန်ပေးခြင်းမရှိသေးတာကြောင့်ရခိုင်လွတ်တော်မတ်တွေဘက်ကလည်းသူတို့ကိုဘယ်မှာထိန်းသိမ်းထားလဲဆိုတာတွေကိုလိုက်လံကူညီစုံစမ်းမေးမြန်းနေပါတယ်ဒီလိုတဲ့နောက်ကိုဇော်ထက်ကတော့အပြည့်စုံတင်ပြပေးထားပါတယ်ခင်ဗျာ
စင်ကာပူအစိုးရကပြည်နှင်တန်ပေးခံရတဲ့ရခိုင်အသင်းစင်ကာပူခေါင်းဆောင်လူငယ်6ဦးဟာမြန်မာနိုင်ငံရောက်လာပြီးတဲ့နောက်မှာလုံခြုံရေးအာဏာပိုင်ကြီးရဲ့ဖမ်းဆီးရခံရပြီးသူတို့ဘယ်ရောက်နေရဆိုတာမသိရမို့မိသားစုဝင်တွေရောမိတ်ဆွေတွေကပါစိုးရင်တကြီးမေးမြန်းရှာဖွေနေရပါတယ်ရန်ကုန်ခြေဆိုင်ရခိုင်မျိုးသားကွန်ရဥက္ကဋ္ဌကိုတင်ထူးအောင်ကတော့သူတို့ကိုရန်ကုန်အနီးနားကစစ်ကြောရေးစခန်းတစ်ခုမှာထိန်းသိမ်းထားတယ်လို့သိရတဲ့အကြောင်း VOA ကိုအခုလိုပြောပါတယ်
အရင်တော့အောင်တပြေမှာလို့ကျွန်တော်တို့ကြားတယ်အခုတော့အောင်တပြေမှာမဟုတ်ဘူးကိုကြီးကျဲစစ်ကြောရေးမှာတော့ကျွန်တော်တို့သိရတယ်ပေါ့နော်အဲကုန်လုံးပြီးပါတော့ကျွန်တော်တို့တည်တူတူတန်တန်ကြားတာပေါ့နော်ဒီချိန်ကြီးပေါ့နော်တည်င်းထုတ်ပြန်မှုလည်းမရှိဘူးဘယ်မှာသူတို့ကိုစစ်ဆေးနေတယ်ဆိုတဲ့ဟာကိုလည်းပြန်ဝင်ထုတ်ပြန်မှုမရှိဘူးပြီးတော့မိသားစုဝင်တွေကိုပေါ့နော်တဆုံတရာအကြောင်းကြားရှင်းလည်းမရှိတဲ့ကိစ္စတွေပေါ့မှာတော့ဒီနိုင်ငံရဲ့ဥပဒေစိုးမိုးရေးဟာပါလဲလို့မျိုးထုတ်ရမှာဖြစ်တယ်
ရခိုင်တင်းစင်ကာပူကောင်းဆောင်လူငယ်6ယောက်ဟာရန်ကုန်ရောက်လာပြီးတဲ့နောက်ပိုင်းမိသားစုနဲ့ဆက်သွယ်မရဘဲထိမ့်သိမ်းခံရပြီးနောက်ပိုင်းသူတို့မိသားစုတွေတက်ဆိုင်ရာအဖွဲ့အစည်းကြီးကနေတဆင့်စုံလန်းရှာဖွေနေကြပါတယ်။အခုသူတို့6ယောက်ဘယ်မှာရှိနေရဆိုတာကူညီပေးဖို့ရခိုင်ပြည်နယ်တည်ငြိမ်အေဂျင်စီအထောက်အကူပြုကော်မတီကိုသူတို့မိသားစုတချို့ကအကူအညီတောင်းထားပါတယ်။စင်ကာပူအစိုးရရဲ့ပြည်နှင်တန်နဲ့ဇူလိုင်10ရက်ညမှာရခိုင်တင်းစင်ကာပူရဲ့ပြန်ကြားရေးဖွဲ့တဲ့ကကိုတင်လိုင်ဦးနဲ့ဒူဩဂတာမတ်အေးမြမွန်တို့နှစ်ယောက်ရန်ကုန်လေစိတ်ရောက်လာပြီးဆွေမျိုးရရှိရဲ့မန္တလေးကိုထွက်ခဲ့ပါတယ်။ရန်ကုန်မန္တလေးအမြန်လန်းမိုင်းတိုင်201မှာရဲတပ်ဖွဲ့ကဖမ်းလိုက်ပြီးကနအူးသတင်းတွေရတော့နေပြီးတော့ရဲတပ်ဖွဲ့ကထိန်းသိမ်းထားခဲ့တယ်လို့မိသားစုကပြောပါတယ်။မိသားစုကဆက်ပြီးစုံစမ်းတဲ့အခါမှာနေပြည်တော်မှာမရှိဘဲရန်ကုန်တနေရာမှာရှိနေရလို့တဆင့်စကားတွေရကြားသိထားကြောင်းမအေးမြမွန်ရဲ့ဖခင်ဦးကျော်မောင်ကပြောပါတယ်
။သူကနေပြည်တော်သွားတဲ့လမ်းမှာထိမ့်သိမ်းခဲ့တဲ့ရေစကင်ကရန်ကုန်ကိုလွှဲပစ်လိုက်ပြီးဆိုပြီးတော့ပြောတာပေါ့နော်။အေးကျွန်တော်တို့ကစုံစမ်းတော့လေအေးရေစကင်ကရန်ကုန်လွှဲပစ်တော့ရန်ကုန်မှာစုံစမ်းကြည့်တော့ထောက်ကျင်းအောက်ဆိုပြည်ရေစကင်လားဆိုပြည်ကုန်းရေစကင်လားထားတယ်ဆိုပြီးတော့တဆင့်စကားတဆင့်နာကြတာပေါ့နော်။အေးမှာတော့နေကြည့်တော့မရှိဘူး။ရန်ကုန်ရေစကင်မှာရှိမှန်မှာရှိတယ်ဆိုပြီးပြောတယ်။
သူတို့နှစ်ယောက်ကိုလေးစိတ်ကနေမန်းလေးလိုက်ဖို့ရဲ့အငှားရင်မောင်းကိုပါရဲတပ်ဖွဲ့ကဖမ်းထားတာဖြစ်ပြီးရန်ကုန်တိုင်း SP ရုံးမှလည်းစုံလန်းခဲ့ပေမဲ့သူတို့နဲ့ပတ်သက်ပြီးမသိခဲ့ရဘူးလို့ကိုတင်လိုင်ဦးရဲ့ဖခင်ကပြောပါတယ်။မိဘတွေအကူအညီတောင်းထားလို့ဒီအကြောင်းကိုဝိုင်းဝန်းစုံလန်းနေတဲ့ရခိုင်ပြည်နယ်ကြောက်တော်မျိုးပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဦးထွန်းဝင်းကလည်းရခိုင်ပြည်နယ်လွတ်တော်မှာအကူအညီတောင်းထားကြောင်းကိုပြောပါတယ်။
ဒီကျွန်တော်တို့ရခိုင်ပြည်နယ်တင်ငင်အေဂျင့်ရဲ့အထောက်အပံ့ကော်မတီဆိုပြီးတော့အဲဒီမှာဥဝေတောင်ကဥက္ကဋ္ဌဆိုတော့ဥဝေတောင်နဲ့သွားတွေ့တာပေါ့ကျွန်တော်တို့ကတွေ့တော်တင်းမှာ16ရက်နေ့နေဆွေးနဲ့ဒီကြောက်တော်ကလူ၂ယောက်ကိုကျွန်တော်တို့ကအခြေတည်ပြီးတော့မှစာရေးပြီးမနေ့ကကျွန်တော်ဥဝေတောင်လက်ထက်ကိုထည့်ခဲ့တယ်။ဟိုကော်မတီကလည်းကျွန်တော်တို့လောလောဆယ်တည်ဆက်တွေ့လာတာတော့မရှိဘူ
း။ရခိုင်ပြည်နယ်တင်ငင်အေဂျင့်ရဲ့အထောက်အပံ့ကော်မတီဥက္ကဋ္ဌဥဝေတောင်ပြီးတော့ရန်ကုန်တိုင်းရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူတွေကိုလည်း VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဖန်စီကလူငယ်6ယောက်နဲ့အဆက်အသွယ်မရတဲ့ကိစ္စကိုသူတို့မိသားစုဝင်တွေကဇူလိုင်18ရက်က ICRC ကိုလည်းတွားပြီးအသိပေးထားပါဗျ။အခုလာမယ့်ဇူလိုင်20မှာသူတို့ကရခိုင်မျိုးသားကွန်ရက်နဲ့တွေ့ဆုံသွားဖို့လည်းရှိပါတယ်။ရခိုင်အသင်းစင်ကာပူနဲ့ပတ်သက်ခဲ့တယ်လို့ယူဆရတဲ့ရခိုင်လူငယ်တွေကိုလည်းစင်ကာပူအစိုးရကနင်းနေတာပေးမယ်ဆိုတဲ့သတင်းတွေစင်ကာပူမှာဖြစ်ပေါ်နေပါတယ်
။မြန်မာနာပိုင်နေရဖန်စီတာခံရရတဲ့ရခိုင်လူငယ်6ယောက်နဲ့ပတ်သက်ပြီးတော့ကိုယ်စော်ထပ်ပြောသွားတာဖြစ်ပါတယ်အခုတခါတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်ကတိုက်ပွဲတွေချောင်းကိုလည်းတင်ပြပေးကြပါတယ်ရခိုင်ပြည်နယ်အတွင်းမြို့နယ်၃မြို့နယ်နဲ့ချင်းပြည်နယ်ပလတ်ဝါမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့တို့ကြားမနေ့ကနဲ့ဒီနေ့ဒီမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့မြန်မာစစ်တပ်ဘက်ကလေကြောင်းအကူအညီနဲ့တိုက်ခိုက်မှုတွေရှိခဲ့တယ်လို့အေးနဲ့ဒေသခံရခိုင်လူမျိုးတွေကပြောပါတယ်တပ်ဖွဲ့တိုက်ပွဲတွေပြင်းထန်လာတာနဲ့အတူဒေသခံကြေးရွာတွေကိုလည်းထိခိုက်မှုတွေရှိနေပါတယ်အပြည့်စုံကတော့ VOA သတင်းတော်နိုင်ကွန်းအိမ်ကစုံစမ်းမေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီကနေ့မနက်မှာချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့တိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီပလက်ဝါမြို့နယ်ပြည်တော်နားမှာနေပြီးတော့မှတိုက်ပွဲနှစ်ကြိမ်ဖြစ်တာရှိတယ်ဒီနေ့မနက်မှာအဲ့ဒီမှာတော့ကမ္ဘာစစ်တပ်ဘက်ကနေပြီးတော့တက်လန်သွားတာပေါ့နော်အဝေးကနေပြီးတော့လက်နက်ကြီးတွေနဲ့ပြစ်နေတာရှိတယ်ဒီမနက်တိုက်ပွဲမှာတော့ကမ္ဘာစစ်တပ်ဘက်ကနေပြီးတော့လေးဦးကြာဆုံးပြီးတော့ဒဏ်ရာရတာအများကြီးရှိတယ်နောက်ပြီးတော့ကျွန်တော်တို့နေသားမှတ်တိုင်87နဲ့80နှစ်ကြာမှာပေါ့အဲ့ဒီစစ်ကြောင်းကိုလည်းကျွန်တော်တို့ကတ်ကနေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တဲ့ဥစ္စာတွေရှိတယ
်ဒီကနေ့မနေ့မှလည်းဘူတီတောင်မြို့နယ်ရှစ်ရှားဆောင်ကျေးရွာနီးမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးအင်ဂျင်နဲ့ဆောင်မိလောင်ခဲ့တယ်လို့ရှစ်ရှားဆောင်ကျေးရွာသားတို့ကပြောပါတယ်
ကျေတော့အမီရောတောင်းရောင်းတော့ဖြစ်တယ်ဒီလိုဆိုရင်တော့မနာတမလို့နေနေတယ်ဒီကောင်မင်းလည်းရောကျွန်တော်မျိုးဖြစ်တယ်ဆက်ပြီးတော့ဝင်ပြီးတော့ခဏနေနေလို့တော့မခိုးရခေါ်လို့ဆိုကျွန်တော်မျိုးဖြစ်တယ်ကျန်တဲ့ဘက်ကတိုက်တဲ့ပြေချပါလိမ့်
တိုက်ပွဲဖြစ်စဉ်တွင်ကြေးရွာသားတွေရွာကနေတင်းရှောင်နေရတယ်လို့တက်ကြီးဖွားဦးသူနဲ့စိတ်မနှက်သူသူရွာထဲမှာပိတ်ကြံနေတယ်လို့သူကဆိုပါတယ်မနေ့ကဇူလိုင်18ရက်နေ့ကရခိုင်ပြည်နယ်ဘုံလူကျုံဘူတီတောင်နဲ့မြအုပ်မြို့နယ်သုံးမြို့နယ်မှာမြန်မာစစ်တပ်နဲ့ AA ဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ AA ပြောခွင့်ရခိုင်ဒုခကပြောပါတယ်
မနေ့ကတော့မြို့နယ်၃ခုထဲမှာတိုက်ပွဲတွေဖြစ်တာရှိတယ်။ဘုံနာကျောင်းရဲ့ဘူးတီးတောင်ရဲ့မြောက်ဦးရဲ့အဲ့ဒီ၃မြို့နယ်ထဲမှာတိုက်ပွဲ၃ကြိမ်တချို့မြို့နယ်ထဲမှာဆိုလို့ရှိရင်တော့၂ကြိမ်၃ကြိမ်ဖြစ်တာလည်းရှိရပါတော့။အဲ့မှာတိုက်ပွဲတော်တော်အပြင်းထန်ဖြစ်တဲ့နေရာတွေရှိတယ်။ဒီကဘက်မှာဆိုလို့ရှိရင်ရဟရင်တွေနဲ့ပြီးတော့သုံးကြိမ်တိုက်ခိုက်တဲ့အဆင့်တိုက်ပွဲကပြင်းထန်တာ
။ဘူးတီးတောင်မြို့နယ်ကံပြင်းကျေးရွာနီးမှာဖြစ်တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကရဟရင်၃တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေရောအေးအေးဘက်ကပါပြောဆိုခဲ့ပါတယ်။ပုံလူကျုံမြို့နယ်ခမီကျင်းချောင်းရွာနဲ့ဂနမ်းမဲရွာကြားဖြစ်ပွားတဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်က10ဦးကြာဆုံးခဲ့တယ်လို့အေအေဘက်ကသတင်းထုတ်ပြန်ထားပေမဲ့တိကျအသိမပြုနိုင်သေးပါဘူး ตํารวจตระเหมทุบจานยีพั่วตวยหมู่บุมุยกสมินทงก็တော့ဒီကနေ့တိုက်ပွဲအချိန်ဒီကိုမသိရှိကြောင်းပြောဆိုပြီးမနေ့ကဘူတီတော်မြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့အခုလို့ပြောပါတယ်
ตํารวจตระเหมทุบจานยีพั่วตวยหมู่บุมุยกสมินทงก็တော့ဒီကနေ့တိုက်ပွဲအချိန်ဒီကိုမသိရှိကြောင်းပြောဆိုပြီးမနေ့ကဘူတီတော်မြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့အခုလို့ပြောပါတယ်
ချင်းမီနယ်ဘက်မှာတုံးထောင်နီးပါးရှိနေပဲလို့အခုညပေးဖွဲ့တာဝန်ရှိသူတွေကပြောပါရခင်ဗျာဒေါ်ရရှင်များရှင်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းကဏ္ဍကိုတဖြည်းဖြည်းလျှော့ချသွားဖို့အပါအဝင်2008ခုနှစ်ပြည်စည်တော်တော်မှတင်သွင်းခဲ့ပြီးတဲ့နောက်မှာပဲနိုင်ငံရေးအရအပြိုင်မှုတွေလည်းထွက်ပေါ်လာနေပါတယ် ခွဲစည်းပုံပြင်းမှာအဓိကအဟံကြားလို့မြင်နေကြတဲ့တပ်မတော်အနေနဲ့လူဝဲလို့ပြင်မဲ့ဆိုရင်ကန့်ကွက်ဖို့မရှိကြောင်းကာဝေးရေးဦးစီးချုပ်ကိုယ်တိုင်ပြောထားမှုပဲအနာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလိုလားနေတယ်လို့ပြင်ဆင်နိုင်မဲ့အလားအလာဘယ်လောက်များရှိပါသလဲမဖြစ်မနေပြင်ဆင်ရပါရရှိနိုင်မလဲဆိုတာတွေကို VOAS နေနေညာတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOAS ဖုန်းနံပါတ် 1-232-352-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ် ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOAS ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOAS ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ် စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင်
တော်ရရှင်နေနေကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုင်းအစီအစဟာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ကိုအချိန်မီဆက်သွယ်ကြဖို့ကိုတိုက်တွန်းလိုပါတယ်ခင်ဗျာအခုတစ်ခါတော့ဒီ H1N1 ရာသီတုပ်ကွေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်မြန်မာတိုင်းနိုင်ငံလုံးမှာ H1N1 ရာသီတုပ်ကွေးကြောင့်သေဆုံးသူဟာ 59 ဦးထက်မနည်းရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဌာနကထုတ်ပြန်လိုက်ပါတယ်ယောဂပိုကူဆက်ခံရရင်မူလယောဂအခံရှိသူတွေအတွက်ပို့ပြီးတော့
ထားတဲ့နယ်လို့လဲကျမကြီးအရာရှိတွေကသတိပေးနေပါတယ်။ဗီအိုအေရန်ကုန်ယုံကအမဂျီအိုင်လုတ်တင်အင်တာနက်ထွန်းကသတင်းပေးဖို့ထားပါတယ်ခင်ဗျာ။တိုင်းငံလုံးအတိုင်းအတာအနေနဲ့H1N1ရောဂါပိုးကြောင့်သေဆုံးသူဦးရေကဇူလိုင်လ18ရက်နေ့အထိ59ဦးရှိနေတယ်လို့ကျမကြီးနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားပါတယ်။ H1N1ရာသီတုပ်ကွေးပိုးကူးဆက်ခံရသူတွေကိုကျမကြီးဌာနအနေနဲ့စီရင်ပြုစုစောင့်ကြည့်နေပြီးမူလရောဂါအခံရှိသူတွေအတွက်ပို့ပြီးတော့အသက်အန္တရာယ်ဆိုရင်ရပါတယ်။
တေဆုံးသူအများစုဟာမူလနာတာရေရောဂါအခံရှိသူတွေဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနပြန်ကြားရေးတာဝန်ခံပမခဒေါက်တာခင်ခင်ကြီးကပြောပါတယ်။သူကတော့တုတ်ခွေးရောစီဇန်နယ်အင်ဖလူအင်ဖလူအင်ဇာတွေ့ရှိတဲ့နှုန်းကတွေ့ရှိတဲ့သူကတော့293နာမှာဆိုလို့ရှိရင်သေတာ59ခုရောက်သေးတယ်။နော်59ခုရောက်သေးတာမှာဆိုလို့ရှိရင်အဲ့ဒါတွေကိုခွဲခြားစိတ်ဖြာပြီးတော့မမတို့ကတေချာလေးလာလိုက်တဲ့အခါမှာ
ဒီရောဂါဟာစိုးရိမ်ရတဲ့ရောဂါမဟုတ်ပဲတာမန်ရာသီတုပ်ကွေးတာဖြစ်တယ်လို့ပြောကြခဲ့ပေမယ့်နေ့စဉ်နဲ့အမျှသေဆုံးသူဦးရေတိုးလာနေပါတယ်ဒီရောဂါကြောင့်သေဆုံးသူ59ခုဦးထဲမှာရန်ကုန်တိုင်းဒေသကြီးကအများဆုံးဖြစ်ပြီးတော့46ဦးထိရှိနေပါတယ်ရန်ကုန်တိုင်းဆိုကြည့်လိုက်မယ်ဆိုလို့ရှိရင်ရန်ကုန်တိုင်းရဲ့လူဦးရေထူထပ်မှုလူဦးရေအားဆိုရင် 1km2ဆိုရင်ရန်ကုန်တိုင်းရဲ့လူဦးရေထူထပ်မှုလူဦးရေအားဆိုရင်1km2ဆိုရင်တရာဝန်းကျင်တရာအောက်ပါပဲရှိတယ်လူဦးရေထူထပ်တဲ့တရောင်းနှစ်ပြည့်ကုလို
ကုလုဆက်သွယ်မှုတွေကုလုဆက်သွယ်မှုတွေကိုများတယ်များတဲ့အခါမှာဆိုလို့ရှိရင်ရောဂါဖြစ်ပွားမှုကပုံပြီးတော့ကျင်းထန်ဟောပေါ့နော်တရောင်းနှစ်ပြည့်ကုဆက်နိုင်မှုကပုံများတယ်ဒါကြောင့်မို့လို့ရန်ကုန်တိုင်းမှာဖြစ်ပွားမှုကအများဆုံးဖြစ်တယ်တည်ဆုံးသူမှာစီဂျိုတွေ့တိုးနှလုံးရောဂါနဲ့အသက်ချူလန်းကြောင့်ရောဂါစတဲ့နာတာရှိရောဂါအခံရှိသူတွေဖြစ်တာမို့နာတာရှိရောဂါအခံရှိသူတွေကလေးငယ်တွေနဲ့တ
ွားလာပဲအတက်နိုင်ဆုံးချောင်းကြီးများဖို့နဲ့အသက်ရှူလမ်းကြောင်းကနေတဆင့်ကူးတဲ့ဒီရောဟာမျိုးကချောင်းဆိုးနှာရှင်ရောဟာပေါ်မပြန့်ပွားအောင်ပါးစပ်နှာခေါင်းတွေကိုအုပ်ပေးဖို့လက်ကိုမကြခဏဆေးကျိုးဖို့လည်းတတိပေးထားပါတယ်ပြီးခဲ့တဲ့2018ခုနှစ်တုန်းကဒီယာဒီတုတ်ခွေးရောဟာပိုးကြောင့်တည်ဆုံးသူမရှိပေမဲ့2019ခုနှစ်မှာတည်ဆုံးသူအယောက်40နီးပါးရှိပြီးတော့ယခုနှစ်ဇူလိုင်လလည်းအထိ59ဦးရှိနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဒေါက်တာခိခင်ကြီးကအခုလိုပြောပါတယ
်ဒါဆိုလို့ရှိရင်တို့ချို့တွေကပြောကြတာပေါ့နော်2019ခုနှစ်မှာယာဒီတုတ်ခွေးရောဂါကြောင့်တည်တဲ့38ယောက်ရှိတယ်ခုကကြ59ယောက်ဆိုတော့များနေပါလားဆိုပြီးတော့ ညာနေပါလားဆိုပြီးတော့အဲ့လိုမျိုးထင်တတ်တယ်ပေါ့နော်အဲ့ဒါဆို2018ခုနှစ်မှာရာသီတုပ်ကွေးယောဂဘုတက်ဆွေးတဲ့ဆိုဘယ်လောက်ရှိလဲဆိုရင် 1165 ယောက်ရှိတယ်နော် 1165 ယောက်မှာတုပ်ကွေးယောဂဘုတွေ့တဲ့လူက458ဦးရှိတယ်အဲ့458ဦးမှာ influencer A အခု4ပေါ့ H1N1 PDM09 တွေ့တာ406ဦးရှိတယ်အဲ့406ဦးမှာပြည်ဆုံးတဲ့38ဦးဆိုတာက H1N1 ပြွားကြောင့်ပြည်ဆုံးတဲ့38ဦးကိုထုတ်ပြန်လာခြင်း
လက်ရှိအပြင်တော့ကျန်းမာရေးဝန်ကြီးဌာနကတနိုင်ငံလုံးအတိုင်းအတာနဲ့ H1N1 တုတ်ကွေးယောဂါကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေလှုပ်ဆောင်နေပါတယ်။လူလူချင်းကူးစက်တဲ့ယောဂါဖြစ်တဲ့အတွက်နေဆက်အဝင်အထွက်တွေအထူးသဖြင့်လေဆိပ်တွေမှာအပူချိန်တဲ့ကိရိယာတွေနဲ့စစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA ကနေကြာတော်ရင်းနေ့ညနေခင်းမြန်မာဘာသာစီစဉ်တွေကိုည10နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတစ်ခါတော့ထိုင်းနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုပြောပြပေးချင်ပါတယ်။ထိုင်းနိုင်ငံမှာပြည်ထစာအဖြစ်ရောင်းစားခံခဲ့ရတဲ့အသံပြေသူများပါဝင်တဲ့မြန်မာနဲ့လာအိုနိုင်ငံသူ12ဦးကိုထိုင်းရဲတပ်ဖွဲ့ကကယ်ဆယ်လိုက်ကြောင်းဇူလိုင်လ17ရက်နေ့ကထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးတာဝန်ရှိသူတွေကပြောပါရယ်။အဲဒီလူတွေကိုထိုင်းနိုင်ငံအလဲပိုင်းကစူဖန်ဘူရီခရိုင်စံချက်မြို့ကဟန်ပြကာရာအိုကေမှာပြည်ထစာအဖြစ်ရောင်းစားခဲ့တာဖြစ်ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါရယ်ခင်ဗျာ
။ထိုင်းနိုင်ငံအလဲပိုင်းစုဖန်ဘူရီခရိုင်စံချက်မြို့ကဟန်ပြကာရာအိုကေဆိုင်ဖွင့်ပြီးပြည်ထစာရုံလုပ်ထားတဲ့နေရာကိုထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးရဲတွေနဲ့နေမြေခံရဲတပ်ဖွဲ့တွေပူးပေါင်းပြီးအသွင်ယူပြီးဖမ်းဆီးလိုက်တာဖြစ်ပါတယ်။ဒီကာရာအိုကေဆိုင်ကိုအသွင်ဆောင်ထားတဲ့ရဲနှစ်ဦးကသွားရောက်လည်ပတ်ပြီးအသက်ငယ်ဆုံးမိန်းကလေးနှစ်ဦးဖြစ်တဲ့မတ်ဝါနဲ့မတ်ပန်တို့နဲ့ပျော်ပါဖို့အတွက်ဗန်းငွေတစ်ထောင်ပေးပြီးမိန်းကလေးတွေကိုဟိုတယ်ကိုလာပို့ခိုင်းခဲ့တာပါ။ပြည်ထစာခေါင်းဖြစ်သူနိုင်ခွန်ချိုင်းကမိန်းကလေးတွေကိုစိုက်ကယ်နဲ့ခေါ်လာပြီးတဲခုံခန်းကိုလာပို့တဲ့အခါမှာတော့ရဲတွေကဖမ်းဆီးလိုက်တာဖြစ်ပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးရဲမှူးမာရက်ကန်ချနာတပ်စခွန်ကတော့ပြည်ထစာအဖြစ်ရောင်းစားခံရသူတွေဟာအသက်မပြည့်သေးတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်။သူပြောသွားတာကတော့
အဲဒီပုံမှန်တကယ်ပြတာသူကဒီလိုပေါ့ကွာ
သူပြောသွားတာကတော့ကာရာအိုကေဆိုင်ဖြစ်ရှေ့ကနေဟန်ပြလုပ်ထားပြီးလူကုန်ကူးခံရသူတွေဟာရောင်းစားခံနေရတာဖြစ်တယ်ဒီထဲမှာအသက်18နှစ်ကနေ20အထိမိန်းကလေးတွေပါဝင်နေအခုဖမ်းမိတဲ့မိန်းကလေးတွေဟာအသက်14ကနေ18နှစ်အထိပဲရှိသေးတယ်ဖမ်းမိတဲ့မိန်းကလေးတွေကမြန်မာနဲ့လာအိုနိုင်ငံသားတွေဖြစ်တယ်ဆိုပြီးပြောဆိုသွားတာပါပြည်ထစာဖြစ်ခိုင်းချေခံရတဲ့မြန်မာနိုင်ငံသားမိန်းကလေးတွေဖြစ်တဲ့မတ်ဝါနဲ့မတ်ပန်ဆိုတဲ့မိန်းကလေးတွေဟာအသက်14နှစ်နဲ့18နှစ်အရွယ်သာရှိသေးပြီးသူတို့ကိုလူမောင်ကိုသမားတွေကရောင်းစားသွားခဲ့တာဖြစ်တယ်လို့လည်းလူကုန်ကူးမှုတိုက်ဖျက်ရေးအာဏာပိုင်တွေကဆိုပါတယ်။ကာရာအိုကေဆိုင်ပိုင်ရှင်အသက်68နှစ်အရွယ်အမျိုးသမီးကိုလည်းဖမ်းဆီးလိုက်ပါတယ်။ဒီကာရာအိုကေဆိုင်မှာပြစ်ဒဏ်အဖြစ်ခိုင်းစေခံရတဲ့အမျိုးသမီး12ဦးဟာမြန်မာနဲ့လာအိုနိုင်ငံသူတွေဖြစ်တယ်လို့လည်းထိုင်းရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုသွားပါတယ်ရှင်
။ထိုင်းဂျေဆိုင်သတင်းတော်မအေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကြခင်မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမရေးကဏ္ဍ၊ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19, 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ18ရက်ခြားသာပြည်နေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 1925နဲ့32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ဒီကုညာပိုင်းဆက်ပြီးထုတ်လင်းပေးမဲ့အစီအစဉ်ဒီမှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့ကျမရေကဏ္ဍဦးအောင်ခင်ရဲ့မြမရေသုံးသက်ချက်နဲ့အတူ
ဒီမနီရတာကအစီအစဉ်ပြေဖို့ငားရံပေးမတေးရီထန်းတယ်ကြောက်ရီထန်းတယ်သူများဟိုတုံးလို့ပါတော့တင်တိုင်းလို့ပါတော့
ဒီကြောင်းကိုတော့အပတ်စင်ထိုင်းရင်တဲ့တော့အစီအစဉ်မှာနှားဆင်ရမှာဖြစ်ပါတယ်အခုတော့ဒီတဲကမှအရင်ဆုံးထုတ်လွှင့်ပေးမဲ့အစီအစဉ်ကတော့အပတ်စဉ်ကျမ်းမာရေးခန္ဓာဖြစ်ပါတယ်။ဒီတစ်ပတ်ကျမ်းမာရေးခန္ဓာမှာတော့ဒူးနာခြင်းအပိုင်း1ကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာဖြစ်များတဲ့ဒူးနာတာကအသက်အရွယ်မရွေးဖြစ်နိုင်ပေမဲ့အသက်ကြီးချိန်ပိုဖြစ်ပြီးတော့ငယ်စဉ်ကတည်းကကာကွယ်ပြီးတော့ဖြစ်လာရင်လဲစောစောတည်ပြီးကုနိုင်ဖို့အရေးကြီးတယ်လို့ကျမ်းမာရေးပညာရှင်တွေကပြောပါတယ်။ဘာကြောင့်ဒူးနာတာအဓိကဖြစ်ရပြီးဘလို့ကာကွယ်ပြီးတော့ဘလို့စောစောတည်ပြီးကုသသင့်ပါသလဲ။ဒီကြောင်အယိုးနဲ့အရေးပေါ်အထူးကုပမောက္ခဒေါက်တာမမော်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့အယိုးနဲ့အရေးပေါ်အထူးကုဆရာဝန်ကြီးဒေါက်တာမမော်ဦးခင်ဗျာကျွန်တော်တို့ဒီဒူးနာတဲ့ပြဿနာကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာကြီးအ
ဲဒူးနာတဲ့ယောဂါကတော့သူသဖြင့်တော့အသက်ကြီးတဲ့လူနာပိုင်းတော်တော်များများယောယောကနဲ့ပတ်သက်လို့ရေပေါ်နဲ့ပတ်သက်လို့ကြားရတဲ့လူတွေကဒူးနာတဲ့လူနာရေတော့အဖြစ်ကတော့များတယ်။ဒူးနာခါနာကြောတက်ဆိုတာကတော့တကြီးလာနေမြလေဟိုဒီဂျင်နရိတ်ပေါ့နော်ဒီကြာရှည်အသုံးပြလာတဲ့အခြေအနေမျိုးတွေနဲ့ဆက်ဆက်နေတော့ကျွန်တော်လူနာကတော်တော်များများလာပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဘာကြောင့်အခုလို့ဒူးနာတာဖြစ်ရလဲဆရာကြ
ီးဒူးနာတာဖြစ်ရတဲ့အကြောင်းရတော့တကယ်တော့နှစ်မျိုးပေါ့လေဘာအဲ့ကြီးလို့ဖြစ်လာတဲ့ယောဂါတွေထဲမှာလည်းပဲဟိုအင်္ဂလိပ်လိုခေါ်ရင်တော့ပေါ့နော်ဟိုအကြောင်းရင်းကိုတကြီးရာကြောင့်ကြာရှည်သုံးလာတာကြောင့်ငွေတော့ကတော့လျှောက်သုံးဆွဲလာတာတွေကြာလာတဲ့အတွက်ကြောင့်ဖြစ်တဲ့ဒူးနာမျိုးပေါ့အဲ့လိုမျိုးကတော့ဖြစ်စေတဲ့အကြောင်းရင်းကတော့သူကဒါအများကြီးတော့ရှိတယ်ဆိုတော့လည်းအကြောင်းရင်းအတိအကျအခုတည်းကြောင့်မဟုတ်ဘဲနဲ့ပေါင်းစုံပြီးဖြစ်တဲ့အမျိုးလည်းရှိတယ်လို့ဒါလေးကျတော့အချိန်တော့ကြီးကြိုက်ကြံရခဲ့တယ်ရိုးနှုတ်တွေထိခဲ့တယ်အရိုးချိုးပြီးတော့ပြန်ဆက်ထားတယ်အဲ့ဒီအချိန်မှာဆင်းရဲမျိုးနည်းပြန်မညီလို့ဖြစ်တယ်ဒီလိုအခြေအနေမျိုးတွေနဲ့ဆိုရင်လည်းသူကဒါငင်းငယ်ရယ်နဲ့လဲနားနိုင်တယ်ပေါ့နော်အဲ့ကျတော့ဒူးနာတာဖြစ်ရတဲ့အကြောင်းရင်းကတော့တက်ကြီးလာလို့ over use ပေါ့နော်အသုံးပြုတာများလာလို့ဒါကပျက်စီးလာတဲ့ခြေထဲမှာရှိတဲ့အယိုးလူတွေပျက်စီးရနေတစ်စိနားလာတာမျိုးလည်းရှိကြလို့တာမန်လက်ချောင်းများလာလို့လေကားအတက်များလာလို့ exercise လုပ်တာများသွားတာလို့ညီညီတဲ့နေရာမှာရှောက်နေရလို့ဒီလိုခြေရင်းမျိုးတွေကြောင့်လဲသူကနာတာမျိုးတွေလည်းရှိတာပေါ့နော်သူငယ်လူရွယ်တွေမှာတော့အများအပြားဒူးနာယောဂာအနေနဲ့မရှိဘူးသူကတည်းကအကြောင်းမနားလည်တယ်အသက်ကြီးတဲ့လူတွေကြတော့ဒါတောက်လျှောက်ပေါ့နော်အရာရှိအနေနဲ့မကြာခဏလို့ပြန်ဖြစ်တာမျိုးကြတော့အသက်ကြီးတဲ့လူတွေကပုံများတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုကရွယ်မျိုးစုံဖြစ်နိုင်ပြီးတော့အနေထားမျိုးစုံလည်းရှိတဲ့အတွက်ဆရာကြီးကာကွယ်နိုင်တဲ့အနေထားရောဘယ်လိုရှိလဲဆရာ
အသက်ကြီးလို့ကျွန်တော်တို့ဒီခုနပြောတဲ့ osteoarthritis လို့ခေါ်တဲ့ဒူးကြီးပေါင်းတက်ပြီးတော့ဖြစ်တဲ့ယောဂာမျိုးကာကွယ်ဖို့ဆိုတာတော့ငငယ်လေးကသူကနေဖို့ထိုင်ဖို့စဉ်းကျင်ခဲ့ဖို့လိုတာပေါ့နော်ဒူးကိုရန်အသုံးများတဲ့အာမျိုးတွေအကြမ်းသမားတွေစစ်သားတွေမတည့်ရပြီးလမ်းလျှောက်ပြီးဒီလိုအလုပ်လုပ်ရတဲ့လူမျိုးတွေတော်တော်များများကြီးလာရင်ဒီအဆုံးပြုခဲ့တဲ့အခါကြောင့်ဟိုဟာဒါဒူးနာတက်တာပေါ့နော်အဲ့တော့တရားတွေမကြည့်အောင်ဆိုတာကကျွန်တော်တို့ကငယ်စဉ်ကတည်းက exercise တွေလုပ်မယ်ကျွန်တော်တို့ exercise တွေကလည်းပြင်းထန်တဲ့ exercise တွေကလည်းတော့နှမျိုးရှိတာ body weight ပါပါပြီးခုန်ပေါက်ရတဲ့ဒီလိုသဘောမျိုးတွေမဟုတ်ဘဲနဲ့လမ်းလျှောက်တာတို့ဒူးကိုကိုယ်လိုက်ဆန်းလိုက်လုပ်တဲ့လေ့ကျင့်ခန်းဒီလိုမျိုးတွေနဲ့လုပ်ချင်းအားဖြင့်အော်ကျွန်တော်တို့ကချိုတင်ကာကွယ်ခဲ့ရမလဲဆိုတဲ့အခါကျတော့ကျက်သားရီတန်အောင်လို့ကအစ်စ်တေရဲ့သဘောတရားအရစ်စ်တေကိုကျော်ပြီးတော့ကျက်သားတွေကတွေ့ထားတယ်ဒီကျက်သားတွေမတန်ဘူးဆိုရင်ဒီအစ်စ်ကိုသူကမထိနိုင်တဲ့အတွက်ကြောင့်သူကအယူချင်းအယူချင်းထိဖို့ဒါချက်သများတယ်ဒီလိုများတဲ့အခါမျိုးကျရင်ပွတ်တက်တိုက်တဲ့ဥစ္စာပုံများလာတဲ့အခါမျိုးကျရင်ဒါတပိုင်းပေါ့နော်ဒါကတော့ ဒီသင်္ကန်းဒီပုံမှန်လုတ်ခဲ့ရမယ်နောက်တနည်းကတော့အဲ့လိုလုတ်ခဲ့ခြင်းအပြင် body weight မတက်ဘူးပေါ့ဒူးကောင်းဆိုတာကတကယ်တော့ဒီလိုလဲ weight ကိုသူကထိန်းရတာဒူးကောင်းကနေဒီစီကျွန်တော်တို့ချီချင်းမှုပုံရောက်ချီယုံကနေချီပွားကိုရောက်ဒီလိုသဘောမျိုး weight ကိုထိန်းရတာဆိုတဲ့အတွက်ကြောင့်တကယ်တော့ weight short ဘူးလို့မဝအောင်နေဘူးလို့တကယ်တော့ဝဒူးနာတဲ့လူတွေတော်တော်များများကိုကြည့်လိုက်ရင်ဝရတယ်လုံးဝဆက်ဆက် body weight ကို short ခိုင်းမှုလို့ရတယ်ဒီလိုသဘောမျိုးလို့ရှိတယ်နော
်ဟုတ်ကဲ့ဆရာဒီနောက်ထပ်ရောကာကွယ်နိုင်ဖို့အတွက်သတိပြုတင်တာရှိသေးလားဆရာ
။ဟောဒီမျိုးကတော့ဒူးကိုသူကကျွန်တော်တို့ဗမာလူမျိုးတွေလည်းဒူးနာတာပိုဖြစ်တယ်။ဒူးကိုငငယ်တည်းကကိုွေးပြီးတော့ထိုင်တတ်တဲ့အကျင့်ပေါ့။သူပြည့်တော့ကျမ်းမြေပေါ်ထိုင်တဲ့အကျင့်ပေါ့နော်။ကျွန်တော်တို့ကစကားပြောရင်တမင်ကိုကြိတ်ထိုင်တယ်။နောက်တစ်ခုကကျတော့မိမထိုင်ထိုင်တယ်။နောက်ဒါအပြင်တရားထိုင်တာတို့ကျွန်တော်ဘုရားရှိခိုးတာတို့ဒါတွေလည်းဆက်ဆက်နေတော့တခြားနိုင်ငံသားလူတွေတောင်မှဒူးနာတဲ့ပြဿနာထက်ဆိုင်ကျွန်တော်တို့ဗမာလူမျိုးတွေကပိုခက်ဟုတ်တယ်ကျွန်တော်ပမာလူတွေကအရင်ကဒူးညွတ်တဲ့သဘောရှိအဲဒူးညွတ်ပြီးတော့ဒူးထောက်မယ်ဘုရားရှိခိုးမယ်မိမတိုင်းတိုင်းမယ်ချွတ်ချုံတိုင်းမယ်တောင်းချောင်းတိုင်းမယ်ဒီလိုအခြေအနေမျိုးတွေပေါ့နော်အဲ့လိုအခြေအနေမျိုးတွေကတကယ်ဆိုရင်တော့ထိုင်လို့မရဘူးမို့ထိုင်လို့ရတယ်ဒါပေမဲ့ချိန်ကြကြပုံစံတစ်မျိုးတည်းနဲ့ထိုင်ဖို့မသိဘူးသူကကွေးပြီးတော့ထိုင်တာနဲ့တကယ်နဲ့ပေါင်ယိုးနဲ့ကျွန်တော်တို့ရဲ့ခြေကလုံးယိုးနေရသူကကွေးနေတဲ့ချိန်မှာထိနေတဲ့အတွက်ကြောင့်ဒီအစ်စ်ကိုဒူးစစ်ကိုအထဲထဲမှာပုတ်ထားတဲ့ကျွန်တော်ယိုးနုလေးတွေကကြည့်နေတဲ့ခါမျိုးကျန်တာကြံဖြစ်တဲ့ဒါမျိုးပုံစံစီမျိုးတွေလည်းချောင်းရှောင်းရမှာပေါ့နော်။သူလည်းတဘောကတော့အလုံးချုပ်ပြောရင်တော့သူက night time ခေါ်တာပေါ့နော်။ကိုယ့်ရဲ့နေပုံတိုင်းမျိုးကိုပြင်ဆင်ပြီးတော့ဒီလိုနေတာလေးပင်နေမတာခဏကကငိုရေးကဝါနေတယ်ခဏကအပေါ်မှာလေးပင်နေမလိုက်နေဆိုရင်ဒူးပေါ်ပို့ပြီးဝေးချဒီလိုအခြေအနေမျိုးလေးတွေကိုရှောင်ပြဖို့လိုတာ။နောက်မျိုးတော့ကိုယ်ကျမ်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေစားတာတကယ်တော့ဒူးအတွက်ဒူးကောင်းဆိုတာကဒူးကောင်းထဲထဲမှာကျန်လို့ရတယ်။ရေတမျိုးရှိသူလှုပ်ရှားလို့လွယ်အောင်ချောပြီးပြည့်ရှိအဲ့ချောပြီးနဲ့ပတ်သက်လို့ကြတော့သူကဒီချောပြီးမှာဒီအာရတိပြေဝါရှိအောင်ရှင်နေများတောက်တာတို့အဲ့ဒါကကျတော့ပရိုတီးများတာစားတာတို့ဗီတာမင်စီများတာအသီးရွက်တွေအဲ့ဒါကကျတော့ဒီအသီးအနှံတွေပေါ့နော်အဲ့လိုတွေစားတာတို့ငငယ်လေးကဒီလိုပုံမှန်ကိုသူ့ကိုထိမ့်သိမ့်နေတယ်ဆိုရင်တော့ကြီးရင်ဖြစ်တာနေများချင်းတော့သူကဒီကိုယ့်ရဲ့ lifestyle ကြောင့်ညာဖြစ်လိဖြစ်တာရှိအောင်တည်ရ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုဒီကာကွယ်တဲ့ဂျားရရပဲထွက်လာခဲ့လို့ရှင်ရောဆရာကြီးဟိုဘယ်လိုလက္ခဏာတွေအဓိကစောင့်ကြည့်ဖို့လိုမလဲဆရာဒူးနာတဲ့လက္ခဏာတွေနဲ့ပတ်သက်ပြီးတော့
တကယ်တော့ဒူးနာတာကိုတကယ်တော့ server CPT ပို့ကောင်းတယ်သူကဒီ osteoarthritis လို့ခေါ်တဲ့ဒီဒူးချိပေါက်တက်ပြီးဒူးနာတဲ့အသက်ကြီးမှဖြစ်တဲ့အခြေအနေမျိုးတွေကသူက server CPT ကျွန်တော်တို့ကကိုယ်စင်ကျင်ပြီးတော့နေထိုင်နိုင်ရင်တော်တော်သက်သာပြီးတချို့လူအပြောင်းပြေးသွားတယ်ဆိုလိုတဲ့ဘဝကတော့ဒူးနာတဲ့အခါမှာကျွန်တော်တို့အဆင့်၄၀ရှိတယ်ပထမအဆင့်ကတော့ကျွန်တော်တို့ကဒူးဟာတခါတည်းရမနာတယ်နောက်ကိုယ့်အကူအတုံးများမှနာတယ်ဒီလိုအဆင့်မျိုးတွေကသူကစပြီးတော့သိရမှာပေါ့နော်အဲကျတော့အဲ့လိုအခြေအနေမျိုးမှာကျွန်တော်တို့ကကြည့်လိုက်ဒူးရဲ့အဆင့်လေးကသူကရှင်းမနေဘူးဒူးအဆင့်ကပုံမှန်အတိုင်းပဲဓမ္မနေပဲရိုက်ကျင်တဲ့ပုံမှန်အတိုင်းပဲအခြေအနေမျိုးရှိအဲ့လိုအခြေအနေမျိုးမှာစကုလို့ရရင်တော့ကျွန်တော်တို့ကလေ့ကျင့်ခန်းလေးလုပ်မယ်ဒါကိုကြည့်တော့တကယ်အကျော်သားလေးပဲသုံးမယ်ခက်ခက်ပြောက်ပြီးတစ်ပတ်နှစ်ပတ်တောက်ပြီးကျန်တဲ့ကိုယ့်ရဲ့နေဖို့ထိုင်မှုလေးစဉ်းကျင်မယ်ဆိုရှေ့ဆက်ပြီးတော့မဆိုးတော့ဘူးရှေ့ဆက်ပြီးမဆိုးအောင်ထိန်းထားနိုင်တယ်တကယ်တော့အဲ့ဒါကိုကျွန်တော်တို့က stage 1ပေါ့ stage
2ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကောမဲစီစဉ်တဲ့ဆက်တဲ့ပတ်စဉ်ချမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်တိုင်းသတင်းအစီအစဉ်ကိုမကြခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့ဦးအောင်ခင်ရဲ့မြန်မာရေး30ချက်ကိုနားဆင်ရမှာဖြစ်ပါတယ်လွန်ခဲ့တဲ့2015ရွေးကောက်ပွဲမှာအာဏာရကျန်းဖွန်ပါတီကိုရှင်ပြိုင်ခဲ့တဲ့ NLD ပါတီဟာအပြတ်သက်နိုင်ရပြီးတော့အစိုးရဖွဲ့နိုင်ခဲ့ပါတယ်ဒါပေမဲ့လာမယ့် 2020 ရွေးကောက်ပွဲမှာတော့ NLD အစိုးရနဲ့ရှင်ပြိုင်နိုင်မဲ့နိုင်ငံရေးအင်အားတစ်တွေပေါ်ထွက်လာမယ်လို့ပြောလို့ရပါတယ်ဒီအကြောင်းကိုတော့ဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
လာမယ့်2020နှစ်ကုန်ပိုင်းမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာတောင်ဆန်းစုကြည်ရှင်ပြိုင်မယ်လို့ကွန်ဆက်လင်းနေပြည့်မွေးနေမှာ NLD ပါတီကကြေညာပါတယ်ရွေးကောက်ပွဲကျင်းပချိန်မှာဒေါ်စုဟာ95မြေကျော်နေပါပြီ2020အမေရိကန်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်မယ်ဂျိုးဘိုင်ဒန်က89နှစ်ဘာနီဆန်ဒါစ်က96နှစ်သမ္မတထရန့်က94နှစ်ရှိကြမှာမို့ကွန်ဆက်ကျော်တွေရှင်ပြိုင်ကြတာမဆန်းပါဘူးလူကြိုက်များတဲ့ဒေါ်စုဟာမလေးရှားကမဟာပီယာမဟာမက်လို93နှစ်အထိရွေးကောက်ပွဲဝင်ရင်လဲဝ ဝင်နိုင်ပါတယ်ဒါပေမဲ့အသက်ကြီးတဲ့အမေရိကန်သမ္မတတွေဟာအသက်ငယ်တဲ့ကျွမ်းကျင်သူပညာတတ်တွေဝန်းရံပြီးအလုပ်လုပ်ကြတာမို့စွမ်းဆောင်နိုင်ကြပါတယ်မြန်မာနိုင်ငံရေးမှာတော့ဒေါ်စုကိုဝန်းရံနဲ့ကျွမ်းကျင်သူအဖွဲ့နဲ့ဆက်ခံမဲ့ပုဂ္ဂိုလ်မတွေ့ရသေးတာဟာစိုးရိမ်နေကြပါတယ်2015ရွေးကောက်ပွဲမှာ97ပါတီဝင်ရောက်ရှင်ပြိုင်ပေမဲ့အနိုင်ရပါတီက7ခုသာရှိပါတယ်ဒီထဲမှာ NLD ကကိုယ်စားလှယ်255ဦး၊ကျန်ပါတီတွေက68ဦးရွေးကောက်တင်မြောက်နိုင်ပါတယ်။အနာရကျန်ဖို့ပါတီကကိုယ်စားလှယ်30သာတင်မြောက်နိုင်ပါတယ်။အမျိုးသားလွတ်တော်မှာလည်း NLD က135ဦးနဲ့အပြတ်အသတ်နိုင်ခဲ့ပါတယ်
။ဒါပေမဲ့လာမယ့်ရွေးကောက်ပွဲမှာတော့ NLD နဲ့ရှင်ပြိုင်မဲ့အင်အားအသစ်တွေကိုတွေ့မြင်ရမယ်လို့မျှော်လင့်နေကြပါတယ်။ရွေးကောက်ပွဲကော်မရှင်စီရင်အရဒီဇယ်နိုင်ငံရေးပါတီ95ပါတီရှိပြီးမှတ်ပုံတင်ခွင့်ပြုထားတဲ့ပါတီက135ခုရှိပါတယ်ပါတီတွေများလာလို့မဲဆန္ဒရှင်တွေအတွက်ရွေးစရာလဲတိုးပွားလာတဲ့အတွက် NLD ပါတီအပြတ်သက်နိုင်ဖို့အလားအလာနည်းနေတယ်လို့မြင်ကြပါတယ် NLD အစိုးရလက်ထက်မှာသတင်းမီဒီယာချုပ်ချယ်မှုများပြီးဗိုလ်ချုပ်အောင်ဆန်းစီးကပ်မှုလှုပ်တာဟာတိုင်းရင်းသားထောက်ခံမှုကိုကြာဆင်းစေခဲ့ပါတယ်ဒီကြားထဲမှာဘာသာတစ်ဖြစ်လဲဗုဒ္ဓဓမ္မပရဟိတအသင်းကလည်းNLD စန့်ကျင်ရေးလှုပ်ဆော်လာွယ်ရှိပါတယ်။ညဉ့်ညင်းနဲ့ရခိုင်အရေးဖြည့်ရှင်းနိုင်ဖို့အများကြီးလိုနေပါသေးတယ်။အာဏာရပါတီ NLD မဲနိုင်ဖို့ခက်ခဲလာပြီလို့မြင်နေကြပါတယ
်။ကချင်ကရချင်းနဲ့မွန်ပြည်နယ်တွေမှာဗိုလ်ချုပ်အောင်ဆန်းရုတ်ထုတ်တိဆောက်တာကိုဒေသခံတွေကန့်ကွက်ဆန္ဒပြကြပါတယ်။မွန်ပြည်နယ်ချောင်းဆောင်ဟာ NLD အမြင့်ဆုံးအနိုင်ရတဲ့မဲဆန္ဒနယ်မြေဖြစ်ပါတယ်။ဒါပေမဲ့တရားတဲ့ကိုဗိုလ်ချုပ်အောင်ဆန်းတရားလို့အမည်ပေးတာကိုဒေသခံတွေကန့်ကွက်ကြပါတယ်။2019 AP မှာကြားပြရွေးကောက်ပွဲကျင်းပတော့ NLD ကိုမဲမပေးတဲ့အတွက်ကျန့်ဖို့ပါတီအနိုင်ရသွားပါတယ်။ဒေသခံပါတီကိုရော NLD ကိုရောချောင်းဆောင်ကသပိတ်မောက်လိုက်တဲ့သဘောပါပဲ။ဒါကြောင့်မွန်ဒေသဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီပူးပေါင်းပြီးမွန်ပါတီဖြစ်ကိုတည်ထောင်ပါတယ်။ချင်းပြည်နယ်က3ပါတီပူးပေါင်းလိုက်ပြီးကချင်းပြည်နယ်မှာ3ပါတီ၊ကရင်ပြည်နယ်မှာ3ပါတီ၊ကယားပြည်နယ်မှာ2ပါတီပူးပေါင်းနိုင်ကြတာတွေ့ရပါတယ်
။ခြေလင်းလုံးမျိုးဆက်တွေတည်ထောင်ထားတဲ့ပြည်သူပါတီကိုတတိယအင်အားစုအဖြစ်သုံးသပ်တာမျိုးလည်းရှိပါတယ်။ဗိုလ်ချုပ်ကြီးဟောင်းသူရရွှေမန်းကလည်းပြည်ထောင်စုကောင်းကျိုးဆောင်ပါတီကိုတည်ထောင်ထားပါတယ်။ကျန်းဖို့ပါတီနဲ့လုံးဝအကင်းရှင်ပြီးကိုလန်းကိုသွားနိုင်အောင်တည်ထောင်တာလို့ဆိုပါတယ်။စစ်တပ်ရဲ့ရှေ့နေကျုပ်ဗိုလ်ချုပ်စိုးမောင်စီရင်စစ်ချုပ်ဗိုလ်ချုပ်လွန်းမောင်နဲ့ရာရူးဘုံအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကျော်သူတို့ကနိုင်ငံရေးပါတီတည်ထောင်ပြီးအမျိုးသားနိုင်ငံရေးဒီမိုကရက်ပါတီလို့အမည်ပေးထားပါတယ်။ထမင်းဆိုင်ဖွင့်ပြီးကိုယ်တိုင်စပွဲထိုးလုပ်တဲ့ဗိုလ်ချုပ်လွန်းမောင်ရဲ့ယူသားမှုကိုလူကြိုက်များကြပါတယ်။အငင်းသားဗိုလ်ချုပ်မှုကြီးတန်းရွှေတည်ထောင်ခဲ့တဲ့ကျန့်ဖို့ပါတီကခွဲထွက်တဲ့စစ်ဘုဟောင်းတွေတိုးပွားလာတာဟာထင်ရှားတဲ့အချက်ဖြစ်ပါတယ်။
ရကဘွေနီလာတာနဲ့အနာရအစိုးရဟာအခြားကိစ္စတွေကိုအချိန်သိပ်မပေးနိုင်တော့တဲ့အစဉ်အလာရှိပါသေးတယ်။ဒါကြောင့်ရခိုင်ပြည်ထနာနဲ့27ရာစုပင်လုံးကြီးလာကဟာလက်ခဲတင်လင်းဆက်ဖြစ်နေမဲ့အလားအလာရှိတယ်လို့သုံးသပ်ကြပါသေးတယ်။လက်နက်ကင်ပဋိပက္ခပြပွားနေတဲ့မြန်မာပြည်မြောက်ပိုင်းမှာဘယ်လိုဖြစ်မယ်ဆိုတာကမှားမှုဝေးပါသေးတယ်။ပြည်သူ့လွတ်တော်မင်းဆန္ဒနဲ့330ရှိတဲ့အနေနဲ့ရန်ပြည်နယ်ကပါစနာဖပန်ဝိုင်းဝိုင်းမော်မိုင်းရှူကျေးသီးနဲ့မိုင်းလာအပါအဝင်မြို့နယ်18နယ်မှာ2015ကရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး။ဒါတွေမကားသေးပါဘူး။ကချင်းပြည်နယ်မှာ17မြို့နယ်၊ကရင်ပြည်နယ်မှာ9မြို့နယ်၊ပဲခူးတိုင်းမှာ2မြို့နယ်၊မွန်ပြည်နယ်မှာ1မြို့နယ်2015ကရွေးကောက်ပွဲမလုပ်နိုင်ခဲ့တာတွေ့ရပါတယ်။မေဆန္ဒနယ်330မှာရွေးကောက်ပွဲမလုပ်နိုင်တာက38နယ်ဖြစ်နေပါသေးတယ်။2020ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီရင်အကြမ်းကိုလာမယ့်စက်တင်ဘာလကမှအပြီးကောက်ယူဖို့စီစဉ်ထားတယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာပါသေး။ဒါပေမဲ့တိုက်ပွဲဖြစ်ရာဒေသစစ်ဘေးဒုက္ခသည်စခန်းရွှေပြောင်းလုံသားစတာတွေကိုစီရင်ကောက်ယူနိုင်မလားဆိုတာကိုတော့မသိရသေးပါခင်ဗျာ
။ဒီမှာရေးသုံးသပ်ချက်စီစဉ်ကိုဦးအောင်ခင်နဲ့အတူကိုညာဝင်းအောင်ကတင်ဆက်ပေးသွားတာဖြစ်ပါတယ်။အခုတခါတော့တိုင်းရင်းသားနယ်စပ်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းအစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းချေဆိုင်တိုင်းရင်းသတင်းတောက်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
မ
Abasin, then set Wame, Tayan the Dinwaka, Josubare, Nimanang at the one, Tayan da Lumusu, Rini Tanjari, Yate Darima, Pipiani, Pipia Dune, Tayan Dari, yet then we go, Tin Hat then set Tara Pipare.
မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတို့သားရဲ့တင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့အိန္ဒိယမြန်မာအမှတ်နဲ့နယ်စပ်ကုန်သွယ်ရေးဂိတ်ဖြစ်တဲ့ရီခေါ်ရာဂိတ်ကိုအိန္ဒိယအစိုးရကနေရက်ကန်သတ်မရှိပိတ်ပင်ထားပါတယ်ရခိုင်ပြည်နယ်မြို့နယ်တချို့မှာရေးကြီးခဲ့လို့လူပေါင်း1000နီးပါးရေဘေးဒုက္ခခံစားခဲ့ရပြီးတောက်တုံးရဲ့အခက်အခဲဖြစ်နေတ
Jamaga Nang Hong Bashin, the din we go nangong a net atu, din sap bito amaba. In Dia Myama, a man in Nesa Gondoye, recorder, so called her gego, Mizorampine, a soya let out a kakon tanaga, so Lila Sangaya nigga sabi, ye a canta machine, paper library, in Dia Myama Nesa, Chichi, ye the daboga need the same. Midikon, you see my day, some queen machine, Louis Lutamune, Yingere, Winter Tala Quingoro, Quintu Tarello, recorder, did a can riga, Biosuare. ကိုလိုနေဆက်ကုံတွေရေကိတ်ကိုမီဇိုရမ်ပြည်နယ်ဘက်ကပိတ်ပင်လိုက်ရတဲ့အကြောင်းရင်းကိုတော့တိတိကျကျမသိရပေမဲ့နှစ်နိုင်ငံနေဆက်ကုံတွေရေလုပ်ငန်းကိုစနစ်တကျနဲ့ကင်တွယ်နိုင်ဖို့အခုလိုလှုပ်ဆောင်တာဖြစ်နိုင်တယ်လို့ကုံတွေအတိုင်းဝိုင်းထံကနေသိရပါတယ်မြန်မာနိုင်ငံကနေမီဇိုရမ်ပြည်နယ်ကိုကူတန်းရောင်းဝယ်မှုပြုလုပ်နေတဲ့ကုံတွေအများစုဟာသွင်းကုန်ထုတ်ကုန်လိုင်စင်မရှိကြပ
ကျွန်တော်တို့လက်မဲ့ပြဿနာကြုံတွေ့ရနိုင်တယ်လို့တရခန်တွေကပြောဆိုကြပါတယ်။ရခိုင်ပြည်နယ်ကမြို့နယ်တချို့မှာမိုးအဆက်မပြေရွာသောမှုကြောင့်ညဤမြစ်တက်ခဲ့တဲ့အတွက်လူပေါင်း1000နီးပါးရေပေးဒုက္ခခံစားခဲ့ရပြီးလူနေအိမ်တွေပျက်စီးခဲ့တယ်လို့တောက်တုံးရဲ့ခက်ခဲဖြစ်နေပါတယ်။ရေပေးတံအထူးကခံခဲ့ရတဲ့မြို့နယ်တွေကကြောက်တော်မြောက်ဦးမင်းပြားနဲ့အမ်းမြို့နယ်တွေဖြစ်ပြီးရေကြီးရေတိ ကျွန်တော်တို့ရွေးကောက်ပွဲမှာတောင်းဆန်းစုကြည်တောက်တာမမဟုတ်ခင်ဗျာအဲ့ဒီတော့အခုလိုဒီကောက်ွယ်တဲ့ဂျားရရပဲထစ်လာခဲ့လို့ရှင်ရောဒီအရက်အတွက်ပျက်စီးသွားပြီးတောက်ရည်အတွက်ခက်ခဲဖြစ်နေကြတယ်လို့မင်းပြမြို့နယ်ဦးပြင်းထောင်ကြေးဝါဒကိုသိန်းရွှေကပြောပါတယ်အလားတူအမျိုးနယ်ကမြို့ပေါ်ရပ်ကွက်တွေပါဝင်ကြေးဝါဒတို့ချုပ်မှာလဲတောက်ရည်ခက်ခဲဖြစ်ပွားနေပါတယ်
ရှမ်းပြည်နယ်တောင်ကြီးမြို့နယ်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူထုထောက်ခံပွဲတရက်ကျင်းပခဲ့ပါတယ်ဇူလိုင်လ16ရက်နေ့မနက်ပိုင်းဒေသခံလူထုအင်အား300ကျော်ဟာတောင်ကြီးမြို့လယ်မင်းကျောင်းတိုက်ကနေပို့ချုပ်ပန်းခြံအထိလမ်းလျှောက်ချီတက်ခဲ့ကြတာပါ2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြည်သူလူထုဆန္ဒမပါဘဲရေးဆွဲထားတာဖြစ်တဲ့အတွက်အထူးပြင်ဆင်ဖို့လိုအပ်ကြောင်းပြင
ဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပြည်သူလူထုထောက်ခံပွဲကိုတောင်ကြီးဒေသခံတွေကပြီးခဲ့တဲ့မတ်လ3ရက်တကြိမ်ပြုလုပ်ခဲ့ပြီးအခုပြုလုပ်တာကတော့ဒုတိယကြိမ်ပြုလုပ်ခဲ့ကြတာပဲဖြစ်ပါတယ်
မွန်ဒီတာလုံးဆိုင်ရာဒီမိုကရေစီပါတီ ANDP နဲ့မွန်မျိုးရပါတီ MMP တို့ပူးပေါင်းတဲ့မွန်ညီညွတ်ရေးပါတီမွန်ယူနီတီပါတီ NUP ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေ2019ခုနှစ်ဇွန်လ17ရက်ရက်စွဲနဲ့ပါတီမှတ်ပုံတင်ခွင့်ပြုလိုက်ပြီးဖြစ်ပါတယ်။မွန်ညီညွတ်ရေးပါတီဖြစ်မှတ်ပုံတင်ခွင့်လျှောက်ထားရမှာကော်မရှင်ကနေမှတ်ပုံတင်အမှတ်1879/2019ရက်စွဲပါကြေညာချက်နဲ့မှတ်ပုံတင်ခွင့်ပြုခဲ့တာပါ။လက်ရှိအချိန်မှာပါတီနှစ်ခုကနေမြို့နယ်စစ်ပေါင်းစည်းမှုတွေအလုံးပြည့်စည်သွားတာဖြစ်ပြီးရက်ကျေးစစ်ပေါင်းစည်းမှုမှာထက်ဝက်ကျော်သွားပြီဖြစ်တယ်လို့ပါတီဝင်အားအနည်းဆုံး3000ကျော်ရှိမယ်လို့လည်းခန့်မှန်းထားကြောင်းပါတီကောင်းဆောင်တွေကပြောပါတယ်။အလောက်တူချင်းနိုင်ငံရေးပါတီ3ပါတီပူးပေါင်းပြီးတော့ချင်းမျိုးရတီမူကစီဖွဲ့ချုပ်ပါတီဖြစ်ကော်မရှင်ကနေဇူလိုင်လ17ရက်နေ့မှာပါတီမှတ်ပုံတင်ခွင့်ပြုခဲ့တယ်လို့အစိုးရထုတ်သတင်းစာထဲမှာဖော်ပြထားပါတယ်။
ပိုင်းနာလက်နက်ကင်ထိန်းချုပ်တဲ့ပဋိပက္ခနယ်မြေတွေမှာ2020ရွေးကောက်ပွဲမှာမဖြစ်မနေရွေးကောက်ပွဲကျင်းပပေးနိုင်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုကရင်ပြည်နယ်အခြေစိုက်ကရင်ဒီမိုကရက်တစ်ပါတီ KNDP ကတိုက်တွန်းလိုက်ပါတယ်။ကရင်ပြည်နယ်မှာရှိတဲ့တိုင်းနာလက်နက်ကင်ထိန်းချုပ်တဲ့နယ်မြေတွေမှာ2015ရွေးကောက်ပွဲတုန်းကရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့ကျေးရွာပေါင်း90ခန့်ရှိပြီးလာမယ့်ရွေးကောက်ပွဲမှာအလုံးကျင်းပပေးနိုင်ဖို့လိုလားတဲ့အတွက်တောင်းဆိုရတာဖြစ်တယ်လို့ KNDP ပါတီဥက္ကဋ္ဌ man ang biso ga pyo ba de le shi le na kai ne mye ma shi de ta cho je ywa re ma aso ya sa yin ma je ywa a mi paw ma shi de de ywa re shi ni de lo aso ba ywa re ma shi de de dak kha mya a ni ne me pe khwin ya shi ye ko a chein mi saung ywa pe pho le KNDP party ga tai twon lai ba de aku la 73 ya ni ma jin pa de KNDP party boho committee win a si we a pi ma je nya chat ta saung thauk pyan bi tai twon lai da le phit ba de အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မိစာစစ်ဘေးရှောင်းစခန်းမှာခိုးလုံနေကြတဲ့စစ်ဘေးဒုက္ခသည်600ရာလူဟာလူသားချင်းစာနာထောက်ထားမှုအကူအညီတွေပုံမှန်မရရှိတာကြောင့်စာဝတ်နေရေးအတွက်အခက်အခဲတွေနဲ့တွေ့ကြုံနေကြရပါတယ်အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကွင်းအင်ကတင်ဆက်ထားပါတယ်
ချင်းမြင့်နယ်ပလောဝမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကင်အေးဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်နေရွာစွတ်ခွာထွက်ပြေးနေရတဲ့စစ်ကြောင်းတွေဟာသူတို့နေထိုင်တဲ့စစ်ကြောင်းစခန်းတွေမှာစာဝတ်နေရေးအခက်အခဲရင်ဆိုင်နေရတာပါ
စစ်ဘေးရှောင်စခန်းမှာစာဝတ်နေရေးအစီအမပြေဘူးလို့ပီတောင်ကျေးရွာကစစ်ရှောင်သူဖြစ်သူဥပါဒုကပြောပါတယ်ဒီမှာနေရတာကအစီအမပြေဘူးငါးရံပြမတေးရီထန်းတယ်ကြောက်ရီထန်းတယ်သူများကိုတုံးတို့ပါတော့ဒီတိုင်တို့ပါတော့ထားပြီးမှငါးရံပြမအစားရတယ်စာဝတ်နေရေကအရန်ခက်ခဲတယ်အရင်နေခဲ့တဲ့နေရာမှာတော့အများကြီးရှိတယ်ဟိုမှာတော့အဟောင်းတွေပဲခုတ်တယ်စင်းနဲ့ကိုနဲ့ဒီလိုတော့အဟောင်းတွေခုတ်တော့စပန်းန ยังเช็คเคเรียนยามาสิตาเนี่ยยังใครเล่นกันอีพอดูไต้หวันพี่ปัวเคเรียนเปล่าว่ามีเนี่ยมาตั้มรู้กันอีสันเตยอยู่คุยกูเลยกันตั้งไล่ได้ด้วยสันลู่อาเชติมีแต่เนี่ยลู่อุบาตุกัสุวาเรอุจูเนลู่ยี่สายยูบีมาสายนรกวุ้ยทุยาเอลุมห้อยนตุรุปิคาลู่ยี่สายยูอุจูไล่เนลู่ยี่สายยูบีมาครูสิมามียวเป็นยิมเอลับบีบีมาสันรู้เต็งยา
เองาสิเองาสิเอ้ลิสิเองาสิเอลอบเบิ้ลปีเดียวเราไม่สิมารู้ติงยาลูกชูมาลูบองรอทองนั่นสิละปุ๊บสันติเด็กเว้ยไปเปลี่ยนในกิจการเนี่ยพัตตาลูเปล่าว่ามีเนี่ยอุชูยิมูอุกูอากุสัตว์มีมีอันจี้ยามาตัวอากุลูเปียวบาร์เลยจะเป็นเสียงลมช่วยลมเช็ดดูพี่เนี่ยนะว่ามันจะน้องรอดว่ามันเข็มเต็มบ่าวเต็มเต็มเลี้ยวไปเลยจี้ว่าโอ้สามเอี้ยจะอุดรชิ้นชิ้นมารับปีละลมช่วยชิ้นเนี่ยเราจะน้องมันติวกันนั่น
เปล่าว่ามีเนี่ยมาอยากให้ตัดดูชิโก้อยู่เลือกชาลาเร่นักศึกษาคนนี้เล่าไปงาซาลูยามาตั้มรู้เนี่ยไต้ปุ่นคือเสพเพียบวาลายกันนี่ไต้ปุ่นผู้มุ่งพิจารณาเรื่องเปล่าว่ามีเนี่ยก็ชิมบิดูต้องทำเล่าค่ะเสพเพียเต็งเชียงนี่จะยาละพี่บาร์เลยเขมียะเสพเพียจนล่าเชียนี่เนี่ยกูยังไม่มาจิมบาร์เลยเชียงบิเนี่ยสุยากันนี่เชียงบิเนี่ยลุดอดูเดียเจ้าทูซีเวจวนลูเวมุ่งจิจารย์เนี่ยลุสวนอาเยี่ยมเยวินจิธานาตัวเชฟพอซีโบสุน
ပါကြောင့်မအောင်မြင်တာလည်းရှင်ကျွန်တော်တို့ဒီပထမရဲ့ရှင်းနေပေါ့နော်ဒီလွတ်တော်ခရနေသမတဘေကူလာတဝန်လာကိုဖတ်ပြတဲ့အချိန်မှာတခိုင်ပါဒီကတော့သာပြီးမှဆွေးနွေးတင်ကြောင်းဆိုပြီးမှဒီမိုက်ဆာမဲဆန္ဒနဲ့ကကိုယ်စားလှယ်ဦးတောင်းဝင်းကသာပြီးမှအကွက်ထားတာကြည့်ရတယ်ခင်ဗျအဲ့ကိစ္စနဲ့တော့မဆွေးနွေးလိုက်ဖြစ်ဘူးကောင်ဗျ
အခုအစည်းအဝေးမှာမဆွေးနွေးဖြစ်ပူးဆိုတော့လာမယ်လို့တော့အစည်းအဝေးတွေမှာကဆွေးနွေးအောင်မလားဒီလို့တော့ကြတော့ကျွန်တော်တို့တခါတည်းကိုပဲမဲခွဲဆုံးပြတော့ခင်ဗျဆွေးနွေးတင်တယ်ဆိုတော့ထောက်ခံမဲရတဲ့၃၀နှစ်ယောက်ပေါ့နော်မဆွေးနွေးတင်ဘူးဆိုတော့ပုံကိုယ်တွေကြတော့ရှစ်ဆယ်နှစ်ခွန်းရပါခင်ဗျညတိမဲကတမဲရဲ့ပြီးတော့မဲမထဲလို့တယောက်ပေါ့နော်ဆိုတော့ဦးဆိုင်နှောင်းရဲ့သဘောထားကတ
အခုချိန်နေကအနေချင်းနိုင်ငံတွေမှာတွားရအလုပ်လုပ်ကိုင်းနေတဲ့ဒီရှမ်းပြည်သားတွေနေရာပြန်ပြီးမှတ်ပုံတင်လုပ်မယ်ဆိုရင်အရန်ကိုအခက်အခဲဖြစ်နေတယ်လို့ကြားရပါတယ်အခုလိုရှမ်းပြည်မှာလာဝကဝန်ကြီးဌာနတိုးချဲ့ထားဖို့မလိုဘူးလို့လွတ်တော်ထဲမှာဆုံးဖြတ်လိုက်တဲ့အပေါ်
เนี่ยเปลี่ยนมาปุ่งเดินลงจากดูเรือจากปูบีเอเข้มมาพิเศษบูลาเช่นโอ้โหมันเนาะใครมาที่เดียวจะนั่งกันมาเยอะเลยลูกพี่พี่คนเนาะไอ้ก็บัตรก่อนได้ชีเดียวเนี่ยเดี๋ยวเราแชมป์ปีนี้ดูดูทุกเวก้าเนี่ยมาตายอยู่ในลูกพี่ได้บัตรก่อนในส่วนไอ้ก็จะพิมพ์มาปุ่งเดินลาวิเช่าตัวใหญ่เลยมาแต่แกเล่าไอ้นี้เช่นไงงานมาไม่พอเลยเนี่ยมาในงานด้านส่วนเองก็เจ้าหน้าที่เนี่ยมาในงานได้ดูเรือเขาก็มาตามไม่ดูแลได้เชิงมา
ทางซึ่งมีโยงที่กูจะเปลี่ยนปนในนับปูสิกูกังส่งมาบ้างแต่มาเกลียดเลยแล้วเนื่องมาปนในย่านในคุยแค่ชินละมาบ้างเช่นเอ็นยามยามาอแมนเนสซากงด้วยเรื่องข้อด่าเกี่ยวกับมิจฉาทิฏฐิในสุยาเล่าอากาศคนทานาก็ยังกันตามมาชีไปเป็นไรบ้างเลยรักษาปีนี้กันอยู่ในตัวชั่วมาโมอสัมผัสอยู่ตรงบีมีเย่เมียนตะเคเรตัวลูบังตะตาวนีบายเย่เบตุกะขันซากียาบีตักตรงนี้แค่เลพชินีบ้างเลย
ตอนนี้หน่วยกู้น้ำเสียงเกจาระก็รอพี่นายไว้หน่อยได้รายการในประเทศเจนเซตตัวเมจันยินดีเจนลาเบ็ดสิบบาทเลยแล้วก็เจนเบ็ดสิสมาเพียงส่งตัวยาอวัชชะจะมากับอันนี้ละตอนนี้หน่วยกู้น้ำเสียงเกจาระก็รอประเทศไทยจะเรียนรู้สิ่งพิบัติฟีมีมาบังการในชาติบริเนียนในบ้านมีมาบ้าดาสิ่งนี้กูไล่ลงมือเดียดที่อาคูเซรุกันในไทยใหญ่ทุ่งเรื่องปีนี้บ้านเลย
มาวันนี้ยมยันแต่จานเนี่ยวิวซีซันที่เซมูรีเนี่ยเปิดตัวอาจารย์เป็นวิวแบนจีเนี่ยพี่รอวิวอีกงานนี้พี่รอเนี่ยถ้าอาทิตย์ละสองแค่นั้นมาเด็ดที่เนี่ยละสองป้าจีเนี่ยแล้วพี่รอก็ทวีตตรงนี้อะไรเอพิเศษด้วยนั่นไงยี่ที่เนี่ยเนี่ยเปิดตัวก็วันที่มีอยู่สามเจ็ดก็ยิ่งพูดร้ายยิ่งจริงใจส่วนน้องจะมารอวิวอีกก็สายตาบุเพิกเข้าไปเนาะสายการในซาปูเมสุยวิวเอเมริกันแต่ยามาวันนี้ซีซันนู้นเลยมูพี่รอสายจะตามแม่ชี้ยังงา bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရှင
်။ VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုတိုက်ရိုက်အတန်လွင့်ပေးနေပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင့်ကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံကလူနည်းစုရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုအမေရိကန်ပြည်သူအနေနဲ့မေ့လျော့ထားမှာမဟုတ်ပဲဒီအတွက်တာဝန်ယူတာဝန်ခံမှုမြန်မာဆွေရောက်ကိုတိုက်တွန်းကြောင်းအမေရိကန်ဒုသမ္မတမိုက်ပင်စ်ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံကနေရိုဟင်ဂျာ9သိန်းကျော်အိနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြရတဲ့အခြေအနေနဲ့ဆက်ဆက်ပြီးတာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်လေးကိုအမေရိကန်ကအရေးယူခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေဖမ်းဆီးမှုတွေကိုထောက်ပြပြီးအစည်းအဝေးမှာတက်ရောက်နေတဲ့လူငယ်ရိုဟင်ဂျာအမျိုးသမီးမတ်ဝီနုကိုလည်းချီးကျူးဂုဏ်ပြုခဲ့ပါတယ်။သမထရန်ဆူရလက်ထက်မှာကဘာတဝမ်ဘာသာရေးလက်ခွင့်ဦးစားပေးဖြစ်ဆောင်နေပြီးကဘာတဝမ်ကဘာသာရေးဖိနှိပ်ခံရသူတွေနဲ့ဖိနှိပ်မှုတွေကိုအမေရိကန်ပြည်သူအနေနဲ့အရေးယူကောင်းတွယ်ဆောင်ရနေကြောင်းလဲဒုသမ္မတပန့်စ်ကပြောဆိုခဲ့ပါတယ်။ဒီအတွက်တိုးတက်အောင်မြင်မှုတချို့ရှိပေမဲ့လုံဆောင်စရာတွေအများကြီးကျန်နေသေးကြောင်းလဲပြောဆိုသွားပါတယ်။အီရန်၊တူရကီ၊ဗင်နီဇွဲလားကဘာသာရေးဖိနှိပ်မှုတွေကိုအမေရိကန်ပြည်သူအနေနဲ့ဘလို့အရေးယူကူညီဆောင်ရွက်မှုပွင့်နေတယ်ဆိုတာတွေကိုလဲပြောဆိုသွားခဲ့တာပါ။ဒုသမ္မတမိုက်ပင်စ်ကဘာသာရေးလက်ခွင့်ကိုအမေရိကန်နိုင်ငံခြားရေးမူဝါဒရဲ့ဦးစားပေးတဲ့အနေနဲ့ဦးစီးဦးဆောင်ပြုနေသူတူလည်းဖြစ်ပါတယ်။အမေရိကန်ကဦးဆောင်ကျင်းပတဲ့ဘာသာရေးလက်ခွင့်ဆိုင်ရာဝန်ကြီးအဆင့်နိုင်ငံတကာအစည်းအဝေးမှာမကြာသေးခင်ကပဲအချိန်ကပဲဒုသမ္မတကပြောဆိုသွားခဲ့တာပါ။မနေ့ကတော့မြန်မာပြည်ကကချင်နဲ့ရိုဂျာကိုစရီပါဝင်ကဘာတဝမ်ကဘာသာရေးရဖိနှိပ်ခံရသူ28ဦးကိုသမ္မတဒေါ်နယ်ထရန့်ကအင်ဗီဒိုမှာလက်ခံတွေ့ဆုံပြီးသူတို့ကြုံရတဲ့ဖြစ်ဖြစ်တွေကိုလည်းလက်ခံနားထောင်ခဲ့ကြပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။ View American အတန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းနိုမီတာ1925 32နဲ့လိုင်းနိုမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်လာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါလိမ့်မယ်။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.